Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်တဲ့အစီအစဉ်ကို line to meter 1925 32နဲ့ line length meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မနေ့ကကျင်းပတဲ့အမေရိကန်သမ္မတတက်တန်းဝက်ရွက်ောက်ပွဲကနဦးရလတ်တေရရီပပလီကန်ပါတီအောက်လွှတ်တော်မှာအသာစီးရနေပြီးအထက်လွှတ်တော်ရလတ်ကတော့မတည်ကြသေးပါဘူးမနက်ပြန်စတင်မဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးဆွေးနွေးကြဖို့ရှိနေပါတယ်မြန်မာစစ်တပ်ရဲ့လက်နက်ပစ္စည်းဝယ်ယူမှုပိုင်းမှာပါဝင်ပတ်သက်နေတဲ့ဥကြုံမင်းဦးနဲ့ကုမ္ပဏီကိုအမေရိကန်ကတာခအရေးယူလိုက်ပါတယ်ဒီသတင်းနဲ့ပါဝင်တခြားထိပ်တန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြသွားမှာပါခင
်အမေရိကန်ပြည်ထောင်စုမှာမနေ့ကပြုလုပ်တဲ့တမရသက်တမ်းဝက်လွှတ်တော်ရွေးကောက်ပွဲရလက်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့လည်းတင်ပြဖို့ရှိပါတယ်ရှင်
ဒီ election အကူတို့အကူထင်တာတော့တော်တော်ကိုအရေးကြီးတယ်လို့ထင်တယ်ဗုဒ္ဓတွေကဒီစီးဝါးရေးပေါ့နော်အမေရိကန်ကစီးဝါးရေးလည်းတော်တော်လေးဟိုအာယုံဆိုင်ပါတယ
်ဒါကတော့ Burmese American Alliance ဥက္ကဋ္ဌဦးညွန့်တန်းက VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါကဒေါ်ဆန်းစုကြည်ရဲ့နောက်ဆုံးကြံအမှု၅မှုကိုဆက်လက်စစ်ဆေးနေတဲ့အခြေအနေရွေးကောက်ပွဲနဲ့မဖြေရှင်းနိုင်ခဲ့တဲ့ရခိုင်အရေးစတဲ့တည်င်းပေးပို့ချက်တွေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ဥကြောဇန္တာရဲ့မြမရေးတုံသက်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါရှင်အခုတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဥတင်မောင်တန်းတို့ကပြောပြမှာပ
ါနိုဝင်ဘာလ10ရက်အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတတက်တန်းဝက်ရွေးကောက်ပွဲကနဦးရလဒ်ဒီမှာ Republican Party ကအောက်လွှတ်တော်မှာထိန်းချုပ်နိုင်ဖို့မျှော်လင့်ရပြီးအထက်လွှတ်တော်ရလဒ်မှာတော့တည်တည်ကွဲကွဲမရှိသေးပါဘူးသမ္မတဂျိုးဘိုင်ဒန်ရဲ့ပထမသမရတက်တန်းမူဝါဒချမှတ်မှုတွေမှာအရေးပါလာမဲ့ဒီရွေးကောက်ပွဲအဖြစ်ရလအားလုံးကိုတော့စောင့်ဆိုင်းနေရဆဲဖြစ်ပါတယ်အထက်လွှတ်တော်နေရာအတွက်အဓိကပြိုင်ဆိုင်နေတဲ့မဲဆန္ဒနယ်တွေမှာတော့ဒီကနေ့ဗုဒ္ဓဟူးနေ့အထိကနဦးရလတင်မှာမဲမပြတ်ပဲဖြစ်နေတုန်းရှိပါတယ်မနေ့ကကျင်းပတဲ့ရွေးကောက်ပွဲဟာအမေရိကန်သမိုင်းမှာထူးခြားတဲ့ဖြစ်စဉ်တွေအများပြားရှိခဲ့တဲ့အထက်ဒီမိုကရက်ပါတီကိုကိုစားပြုဝန်ရောက်ရှင်ပြိုင်ခဲ့တဲ့အသက်25နှစ်အရွယ်ဂျန်စီတယောက်ဖြစ်တဲ့Maxwell Frost ရွေးကောက်တင်မြှောက်ခံခဲ့ရတာကလည်းပါဝင်ပါတယ်။ဒါဟာအမေရိကန်မှာဂျန်စီတယောက်အနေနဲ့ပထမဆုံးအောက်လွှတ်တော်အတွက်ရွေးကောက်တင်မြှောက်ခံရတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာ Republican Party ကအတော်အနိုင်ရလိမ့်မယ်လို့မျှော်လင့်ထားပေမဲ့ထင်သလောက်တော့ဖြစ်မလာခဲ့ပါဘူး။အောက်လွှတ်တော်ကို Republican Party ကထိန်းချုပ်နိုင်မှုကိုယ်စားလှယ်အရေးအတွက်ရရှိနိုင်ပေမဲ့ထင်သလောက်နေရာမရသေးပါဘူး။အထက်လွှတ်တော်နေရာမှာတော့ငိုကလေးကနှစ်ဖက်ပါတီကတဝက်စီရှိနေပြီးဒုသမရမဲနဲ့အထက်လွှတ်တော်မှာဒီမိုကရက်ကထိန်းချုပ်ထားတာပါ။တယ်လို့တော့မှာ Republican ကထိန်းချုပ်နိုင်ဖို့ဆိုရင်နေရာတနေရာအသာစီးရဖို့လိုအပ်ပါတယ်ဒီရွေးကောက်ပွဲမှာတော့အောက်လွှတ်တော်နေရာ435နေရာစလုံးနဲ့အထက်လွှတ်တော်အမှတ်စုစုပေါင်း100ရှိတဲ့ထက်က35နေရာတော့ကိုကိုယ်စားလှယ်တွေရှင်းပြနေကြတာဖြစ်ပါတယ်ခင
်ဗျမြန်မာရေးအာဆီယံပုံသဘောတူညီချက်အကောင့်ထက်ပေါ်ရေးနှောင့်နှေးနေတဲ့အချိန်မှာပဲအာဆီယံထိပ်သီးခေါင်းဆောင်များအစည်းအဝေးကိုအခုဂျာတာပရိကမ္ဘောဒီးယားနိုင်ငံမှာကျင်းပဖို့ရှိပါတယ်အာဆီယံဖွဲ့ဝင်မြန်မာနိုင်ငံကိုနိုင်ငံရေးကိုစားပြုပြီးတက်ရောက်ခွင့်မပေးတဲ့အတွက်မြန်မာစစ်ကောင်စီကတော့ဒီထိပ်သီးအစည်းအဝေးကိုကိုစားပြုတက်ရောက်ခွင့်မရှိပါဘူးမြန်မာရေးဘုံသဘောတူညီချက်ကိုအခုအစည်းအဝေးမှာပြန်လည်သုံးသပ်ဖို့ရှိတဲ့အတွက်မြန်မာရေးဟာဒီအစည်းအဝေးရဲ့ဦးစားပေးအစီအစဉ်တစ်ခုမှရှိမယ်လို့ယူဆကြပါတယ်အာဆီယံထိပ်သီးအစည်းအဝေးအပြင်အာဆီယံနဲ့တခြားဆက်ဆက်အစည်းအဝေးတွေကိုလည်းဇက်တိုက်ကျင်းပသွားဖို့ရှိတာကြောင့်ကမ္ဘောဒီးယားမြို့တော်တဝိုက်ပါလုံခြုံရေးတွေအထူးတင်းကျပ်ထားပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တပေါင်းကျော်ကိုဖြန့်ကျက်ချထားတယ်လို့ကမ္ဘောဒီးယားရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်။လေးရကြမဲ့ဒီဆွေးနွေးပွဲတွေအတွင်းမြမအရေးပြင်တောင်တရုတ်ပင်လယ်ပြင်အငင်းပွားမှုကပ်ဘေးပြန်လည်ထူထောင်ရေးဒေသတွင်းကုန်သွယ်ရေးနဲ့ဥရုယာစီဖောက်ပြန်မှုကိစ္စတွေကင်တွယ်ဆွေးနွေးကြမယ်လို့ယူဆရပါတယ်။ဒီဆွေးနွေးပွဲတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်တက်ရောက်ဖို့ရှိပေမဲ့တရုတ်သမ္မတဇီဂျင်ပင်ရောရုရှားသမ္မတပူတင်တို့ကတော့တက်ရောက်ဖွယ်မရှိဘဲအစ်မြင့်ကိုယ်စားလှယ်တွေကိုပဲစေလွှတ်ဖွယ်ရှိပါတယ်။
ကမ္ဘောဒီးယားနိုင်ငံဖရမ်ပင်မြို့မှာနိုဝင်ဘာလ10ရက်ကနေ23ရက်နေ့ထိကျင်းပမယ့်အာဆီယံထိပ်သီးဆွေးနွေးပွဲမှာကင်တွယ်ဖြည့်ရှင်းရမယ့်ပြဿနာတွေနဲ့မြန်မာနိုင်ငံအရေးလဲပါလိမ့်မယ်လို့ဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာကဒီကနေ့နိုဝင်ဘာလ9ရက်နေ့မှာပြောပါတယ်။က ကယောဂအရေးရုရှားယူကရိန်းအရေးတောင်တရုတ်ပင်လယ်တွင်ဖြစ်ပေါ်တိုးတက်မှုတွေအပြင်မြန်မာနိုင်ငံအရေးစတဲ့ကိစ္စတွေကိုဒီထိပ်သီးဆွေးနွေးပွဲမှာဆွေးနွေးအဖြေရှာသွားမယ်လို့အစည်းအဝေးကျင်းပမယ်ကမ္ဘောဒီးယားနိုင်ငံကိုမထွက်ခွာခင်သမရမာကုစ်ဂျူနီယာကပြောပါတယ်မြန်မာနိုင်ငံရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ဖို့ပြက်ကွက်နေတာနဲ့ပတ်သက်ပြီးစိတ်ပြည့်မိတဲ့အကြောင်းလဲအာဆီယံနိုင်ငံတွေမကြခင်ကပဲပြောဆိုနေတာပါအကြမ်းဖက်မှုတွေအဆုံးသတ်ရေးတိကျတဲ့အချိန်သတ်မှတ်ချက်ချဆောင်ရွက်ဖို့လဲတိုက်တွန်းနေသလိုမြန်မာနိုင်ငံကိုအာဆီယံအဖွဲ့ဝင်အဖြစ်ကရပ်ဆန်းရေးအတွက်လည်းဖိအားပေးတောင်းဆိုနေကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့အချိန်ကန့်သတ်နဲ့ဖိအားပေးတာမျိုးကိုလက်မခံတဲ့အကြောင်းနဲ့မြန်မာနိုင်ငံမပါဝင်တဲ့အစည်းအဝေးဆုံးဖြတ်ချက်တွေကိုလိုက်နာမှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ
မြန်မာစစ်တပ်ကစစ်လက်ထက်ပစ္စည်းဝယ်ယူရာမှာပါဝင်ပတ်သက်နေတဲ့ Sky Aviator Company နဲ့ဒီ company ပိုင်ဆိုင်သူလည်းဖြစ် director လည်းဖြစ်သူအသက်40အရွယ်ဦးကျော်မင်းဦးတို့ကိုအမေရိကန်ပြည်ထောင်စုရဲ့အရေးယူတပ်ခတ်စင်းထဲမှာထည့်သွင်းလိုက်ပါတယ် Sky Aviator ဟာမြန်မာစစ်တပ်ရဲ့စစ်လေယာဉ်အစိတ်ပိုင်းတွေကိုအဓိကဝယ်ယူပေးနေတဲ့ company ဖြစ်တယ်လို့ဦးကျော်မင်းဦးဟာနိုင်ငံခြားစစ်ဖက်အရာရှိတွေမြန်မာနိုင်ငံလာရောက်နိုင်အောင်စီစဉ်ဆောင်ရွက်ပြီးတိုက်ခတ်ရေးရဟရင်နဲ့အခြားလက်နက်ပစ္စည်းတွေတင်သွင်းပေးနေသူဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေအထူးသဖြင့်လေကြောင်းသုံးပြီးအရက်သားတွေကိုတိုက်ခိုက်နေတာတွေအပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူလိုက်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မြန်မာရက်သားတွေနဲ့နိုင်ငံရေးအတိုက်ခံတွေကိုမြန်မာစစ်တပ်ကလေကြောင်းသုံးစစ်အကြမ်းဖက်တိုက်ခိုက်နေတယ်လို့လည်းဒီကြေညာချက်မှာရေးထားပါတယ်။အောက်တိုဘာလ30ရက်နေ့ကကချင်ပြည်နယ်အတွင်းကလူမျိုးစုပွဲလမ်းတစ်ခုကိုမြန်မာစစ်တပ်လေကြောင်းကတိုက်ခိုက်ခဲ့တာကြောင့်အမှုပညာရှင်တွေနဲ့ဖျော်ဖြေပွဲလာရောက်သူတွေအပါအဝင်လူပေါင်း100လောက်သေဆုံးခဲ့ရတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ဒီတိုက်ခိုက်မှုအတွင်း KIA နဲ့ PDF တွေသေဆုံးတယ်လို့ပြောဆိုထားပါတယ်။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကနေဗုဒ္ဓနေ့ညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခနမြောက်ကိုရီးယားကဒီကနေ့နိုဝင်ဘာလ9ရက်နေ့မှာပဲပက်ထင်တပ်ဒုံးကျည်ကိုထပ်မံစမ်းသပ်ပြုလုပ်ခဲ့တဲ့အကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါတယ်။မြောက်ကိုရီးယားကမကြသေးခင်ကာလတွေအတွင်းမကြုံဘူးတဲ့အတိုင်းအတာနဲ့ဒုံးကျည်တွေစမ်းသပ်ပြုလုပ်နေတာကြောင့်အရှေ့မြောက်အာရှဒေသမှာစီးရီးတင်မာမှုတွေဖြစ်ပေါ်နေပါတယ်။တာရိုပစ်ဒုံးကျည်တစ်ခုကိုမြို့တော်ပျုံယန်းရဲ့မြောက်ဖက်ဆုချုံဒေသကနေပြစ်လွတ်လိုက်တာလို့တောင်ကိုရီးယားစီးဦးစီးချုပ်များရဲ့အကြီးအကဲကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမြောက်ကိုရီးယားကပက်ထင်တပ်ဒုံးကျည်34စင်းကိုစမ်းသပ်ပြုလုပ်ခဲ့တာကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့မှာလေကြောင်းရန်သတိပေးချက်တွေထုတ်ပြန်ရတဲ့အထိဖြစ်ခဲ့ပါတယ်။မြောက်ကိုရီးယားကပြစ်လွတ်လိုက်တဲ့ဒုံးကျည်တွေကတစ်ခုဟာတောင်ကိုရီးယားရေပိုင်နဲ့အနီးမှာကျရောက်ခဲ့တာကြောင့်တောင်ကိုရီးယားရေတပ်ကရေအောက်အဝေးထင်းရင်နဲ့ဆယ်ယူခဲ့တယ်လို့ပြောပါတယ်။အဲ့ဒီဆယ်ယူနိုင်ခဲ့တဲ့ဒုံးကျည်အစိတ်အပိုင်းကိုတောင်ကိုရီးယားကာကွယ်ရေးဌာနကဒီကနေ့ထုတ်ပြန်ခဲ့တာမှာတော့အဲ့ဒီဒုံးကျည်အစိတ်အပိုင်းတချို့အပေါ်မှာရုရှားစာတွေရေးထားတာတွေ့ရတယ်လို့ဆိုပါတယ်ခင်ဗျာ
။ G20 လို့သိကြတဲ့စီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ညီလာခံမှာတရုတ်သမ္မတစီဂျင်ပင်းနဲ့တွေ့ဆုံမှုများတကယ်လို့စီစဉ်နိုင်ရမယ်ဆိုရင်အဲ့ဒီအစည်းအဝေးဟာအပြုသဘောဆောင်ပါလိမ့်မယ်လို့ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘတ်နီစ်ကဗုဒ္ဓနေ့ကပြောကြားပါတယ်။ကိုနှစ်အတွင်းပထမဆုံးအကြိမ်ဖြစ်အယ်ဘတ်နီစ်ရဲ့ဗဟိုလဝဲလေဘာပါတီကအနိုင်ရရှိခဲ့ပြီးတဲ့နောက်ဝန်ကြီးအဆင့်ဆက်သွယ်ရေးကိစ္စတွေကိုပိတ်ပင်ထားတာကိုတရုတ်ကဖွင့်လိုက်ပါတယ်။ဩစတြေးလျနဲ့တရုတ်ဆက်ဆံရေးကပြန်ကောင်းလာမဲ့လက္ခဏာတွေကိုပြသလာခဲ့ပါတယ်။နိုင်ငံခေါင်းဆောင်တွေတွေ့ဖို့အခြေအနေပေးနေပြီလားဆိုတာကိုဩစတြေးလျနဲ့တရုတ်တို့ဆွေးနွေးကြမယ်လို့ဩစတြေးလျဆိုင်ရာတရုတ်သံမကြီးရှိုချင်းကဩဂုတ်လတုန်းကပြောခဲ့ပါတယ်။အစိုးရအသက်အပေါ်ယုံကြည်မှုရှိကြောင်းပြသတဲ့အနေနဲ့တရုတ်ဟာတရားဝင်အရောတရားမဝင်မှချမှတ်ထားတဲ့ကုန်သွယ်မှုအသားစီးတွေကိုဖယ်ရှားဖို့ဝန်ကြီးချုပ်အယ်ဘတ်နီစ်ကတိုက်တွန်းခဲ့ပါတယ်။တရုတ်ကတော့ဘာမှတုံ့ပြန်ခဲ့တာမရှိပါဘူး။အဲဒီလိုအကန့်အသတ်တွေကြောင့်ဩစတြေးလျနိုင်ငံရဲ့တင်ပို့သူတွေဟာတနစ်ကိုအမေရိကန်ဒေါ်လာ13ဘီလီယံနစ်နာခဲ့တယ်လို့ခန့်မှန်းကြပါတယ်။ယခင်ဩစတြေးလျကွန်ဆာဗေးတစ်အစိုးရကကိုဗစ် -19 ကပ်ဘေးကိုတီးခြားလွတ်လပ်တဲ့ဖွဲ့နဲ့စုံစမ်းစစ်ဆေးဖို့တောင်းဆိုခဲ့ပြီးလုံခြုံရေးအကြောင်းပြချက်နဲ့ဩစတြေးလျရဲ့ 5G ကိုရက်မှာတရုတ်ကုမ္ပဏီ Huawei ကိုပိတ်ပင်ခဲ့တာတွေကြောင့်တရုတ်နဲ့ဩစတြေးလျတို့ရဲ့ဆက်ဆံရေးတင်းမာခဲ့တာပ
ါတရုတ်ရဲ့ဖိအားတွေရှိနေတဲ့ကြားကပဲထိုင်ဝမ်ကျွန်းကိုဗြိတိန်ကုန်သွယ်ရေးဝန်ကြီး Great Hans လာရောက်ခဲ့တဲ့အပေါ် တမရဆန်အင်းဝန်ကကျေးဇူးတင်ကြောင်းဒီကနေ့ပြောပါတယ်တရုတ်ကထိုင်ဝမ်ကိုသူတို့ပိုင်တဲ့ဒစိတပိုင်းအဖြစ်သတ်မှတ်ထားပြီးထိုင်ဝမ်နဲ့ဆက်ဆံတဲ့ပြည်ပနိုင်ငံတွေအနေနဲ့ထိုင်ဝမ်ကိုအားပေးအားမြောက်လုပ်နေတယ်လို့ယူဆတာပါတရုတ်ရဲ့ချင်းချောက်မှုတွေရှိနေတဲ့ကြားကပဲဗြိတိန်ထိုင်ဝမ်ဆက်ဆံရေးအောင်မြင်တဲ့အလားအလာကောင်းတွေရှိဖို့မျှော်လင့်နေကြောင်းလဲသမရဆိုင်အင်းဝမ်ကပြောပါတယ်ဗြိတိန်ပါဝင်တခြားနိုင်ငံတွေကပြည်တွင်းစစ်အပြီး1949ခုနှစ်မှာတရုတ်ပြည်မှာကြီးကနေခွဲထွက်ခဲ့တဲ့ထိုင်ဝမ်နဲ့တရားဝင်ဆက်ဆံရေးမရှိပေမဲ့ကုန်သွယ်ရေးနဲ့နည်းပညာပိုင်းဆိုင်ရာတွေမှာတော့ကျက်ပြတ်တဲ့အလို့သဘောဆက်ဆံရေးရှိပါတယ်။ခိုင်မာတဲ့ဒီမိုကရေစီအခြေခံအုတ်မြစ်တွေရှိတဲ့ထိုင်ဝမ်နဲ့ဗြိတိန်ကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေပိုတဲ့ဆက်ဆံရေးတည်ဆောက်နိုင်ခဲ့တယ်လို့နေရကြသူ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ဝန်ကြီးဟန်စ်ကပြောဆိုခဲ့ပါတယ်။ဗြိတိန်က2020တုန်းကဥရောပသမဂ္ဂကနေနှုတ်ထွက်ပြီးကလေးကကုန်သွယ်ရေးမိဖက်အစ်စ်တွေကိုရှာဖွေနေတာပါ။ကုန်သွယ်ဝန်ကြီးဂရက်ဟန်စ်ကကိုဗစ် -19 ကရောဂါကူးစက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းထိုင်ဝမ်ကိုလာရောက်တဲ့ပထမဆုံးအဆင့်မြင့်တာဝန်ရှိသူတယောက်လည်းဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားတစ်လျှောက်တည်ငြိမ်အေဂျင်စီနဲ့ထိုင်ဝမ်ရဲ့နိုင်ငံတကာပါဝင်ဆောင်ရွက်မှုတွေအတွက်ရေရှည်လက်တွဲယက်တီပေးခဲ့တဲ့ဗြိတိန်ကိုကျေးဇူးတင်ကြောင်းသမရဆိုင်အင်းဝမ်ကပြောကြားခဲ့ပါတယ်ခင်ဗျာ
။တန်ရှင်းစွမ်းအင်ပြောင်းလဲရေးကိုအရှိန်မြင့်တင်လှုံ့ဆောင်ကြဖို့ဥရုယာတီအရေးတော်ပုံသမားဒါစင်အနှဲငယ်လာဟွာကုလသမဂ္ဂယာတီဥရုဆိုင်ရာညီလာခံထဲမှာဆန္ဒပြပွဲငယ်တရက်ကိုဘူဒူနေကဆင်နွှဲလိုက်ကြပြီးနိုင်ငံအသီးသီးကိုတောက်ဆိုလိုက်ပါတယ်။ညီလာခံထဲမှာဒီလိုဆန္ဒပြပွဲကဖြစ်ခဲ့တဲ့ကိစ္စမျိုးဖြစ်ပါတယ်။ဒီညီလာခံမှာပဲအာဖရိကတိုက်မှာမြေကထုတ်ယူမဲ့သဘာဝလောင်စာရေနံတဲ့သဘာဝတောင်းွေဟာသဘာဝပတ်ဝန်းကျင်နဲ့ယာတီဥရုအတွက်အန္တရာယ်များတဲ့ကိစ္စဖြစ်တယ်လို့တက်ကြွလှုပ်ရှားသူဗန်နက်ဆာနာခတ်သေးကသတိပေးလိုက်ပြန်ပါတယ်။အာဖရိကမှာလုပ်တဲ့ဘယ်စီမံချက်မဆိုကမ္ဘာမြောက်ပိုင်းကစွန့်ရင်လိုအပ်ချက်ကိုပဲဖြည့်ဆည်းပေးရကြပါလိမ့်မယ်လို့ကုလသမဂ္ဂကလေးများရာမုံငွေအဖွဲ့ UNICEF ရဲ့တန်တမာဗန်နက်ဆာနာဂတေးကပြောပါတယ်။ဘယ်စီမံချက်မဆိုအာဖရိကနိုင်ငံတွေအတွက်ကြွေးတင်ကြံခဲ့မှာကိုနာဂတေးကဆိုရင်ပါတယ်။ရာသီဥတုဖောက်ပြန်မှုတွေအတွက်ဆင်းရဲတဲ့တိုင်းပြည်တွေကိုချမ်းသာတဲ့တိုင်းပြည်တွေကရောချေးပေးဖို့လည်းသူကတိုးမြင့်တောင်းဆိုလိုက်ပါတယ်။ဒိမနိုင်ငံကခရစ်ယာလူသရန်ဖျားကြောင်းနဲ့ဆက်ဆက်နေတဲ့Then Church Aid အဖွဲ့ကတော့ပြီးခဲ့တဲ့နှစ်တရားတွေထုတ်လုပ်ခဲ့တဲ့ကာဗွန်တွေကိုစုပ်ယူနိုင်မဲ့သစ်ပင်တွေကို2023ကနေ2025အတွင်းအလုံးလောက်စိုက်မယ်လို့ကြေညာလိုက်ပါတယ်။ဂျာမနီနိုင်ငံမှာတော့နောက်ဆုံးမျိုးဆက်အမည်ရှိတဲ့အဖွဲ့ကဥရုယာတီအရေးတော်ပုံသမားတွေဟာဘာလင်မြို့ရဲ့အထင်ကရ Brandenburg Gate မုံဦးထိပ်ကိုတက်ပြီးဘုံနုနဲ့မနဲ့မှာပိုစတာဆန်တန်းကြီးကိုချိတ်ဆွဲလိုက်ပါတယ်။ကျွန်တော်တို့ရှင်သန်ရေးအတွက်ဆန္ဒပြုလိုက်ပါတယ်။ကျွန်တော်တို့ကနောက်ဆုံးမျိုးဆက်ပါလို့အဲ့ဒီပိုစတာကြီးကဆိုပါတယ်ခင်ဗျာ။
ဒါကတော့ဗုဒ္ဓဘုရားညချမ်းတဲ့အစီအစဉ်ကိုကိုစော်ဝေးလိုက်နဲ့ဥတည်မောင်တန်းတို့ကတင်ဆက်ခဲ့တာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်မထာခင်မှာတော့သတင်းပေးပို့ချက်တွေကိုတင်ဆက်မှာပါအခုတော့ American ဒီတမနာတက်တန်းဝက်မှာကျင်းပတဲ့ရွေးကောက်ပွဲကဒီမြမအရေးမူဝါဒပေါ်အပြောင်းလဲရှိမရှိကြည့်ကြရအောင်ပါရှင် American ပြည်ထောင်စုမှာမနေ့ကပြုလုပ်တဲ့သမရတက်တန်းဝက်လွတ်တော်နဲ့ပြည်နယ်အုပ်ချုပ်ရေးရွေးကောက်ပွဲရလဒ်တွေတဖြည်းဖြည်းနဲ့ထွက်ပေါ်နေရမှာဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီနှစ်ရလုံးအကြိမ်နဲ့ဖြစ်နေပါဗျ။အများခန့်မှန်းထားသလိုအောက်လွတ်တော်မှာအတိုက်အခံရီပပ်ဘလစ်ကန်တွေလွှမ်းမိုးမယ်ဆိုရင်မြန်မာအရေးမှာထူးခြားမှုမရှိပေမဲ့ယူကရိန်းနဲ့တခြားကမ္ဘာရေးရာကိစ္စရပ်တွေမှာတော့ရိုက်ခတ်မှုတွေရှိနိုင်မယ်လို့ Burmese American Alliance Oksta ဦးညွန့်တန်းက VOE ကိုပြောပါတယ်။အခုကျမတို့အတန်လွှင့်နေတဲ့အချိန်ထိတော့ဒီအမေရိကန်ကရွေးကောက်ပွဲတွေရလနဲ့ပတ်သက်လို့တော့အတိအကျမသိရသေးပါဘူး။ဒါပေမဲ့တကယ်လို့ဒီအထက်လွှတ်တော်မှာဒီမိုကရက်တွေပြန်ပြီးထိန်းချုပ်နိုင်မယ့်အလားအလာတွေရှိနေတယ်လို့လည်းရွေးကောက်ပွဲစောင့်ကြည့်သူတွေကခန့်မှန်းနေကြပါတယ်။အကြောင်းစုံကိုကြည့်ကြရအောင်ပါရှင်။ဒီနှစ်ပြုလုပ်တဲ့သမရတက်တန်းဝက်လွတ်တော်ရွေးကောက်ပွဲမှာထူးခြားမှုတွေရှိတယ်လို့အမေရိကန်တွေအတွက်သမိုင်းဝင်တဲ့ရွေးကောက်ပွဲတစ်ခုဖြစ်တယ်လို့မြင်ကြောင်းကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးအေရီးယားက Burmese American Alliance ဥက္ကဋ္ဌဦးညွန့်တန်းက VOE ကိုခုလိုပြောပါတယ်
။ဒီ election အကူတို့အကူထင်တယ်တော့တော်တော်ကိုအရေးကြီးတယ်လို့ထင်တယ်။ဗုဒ္ဓတွေကဒီစီးပွားရေးပေါ့နော်အမေရိကန်တွေကစီးပွားရေးလည်းတော်တော်လေးဟိုအာရုံစိုက်ပါတယ်။စီဝါရေးပေါ့နော်သူတို့ health insurance ဈေးကြီးရတို့ဟလာပြီးတက်စီဈေးကြီးရတို့တစ်ဖက်ကလည်းအာကဘာကြီးမှလည်းအရေးကြီးတဲ့ဖြစ်ရည်တော်တော်လေးဖြစ်နေတာရှိတယ်ပြီးခဲ့တဲ့ဘိုင်ဒန်နဲ့ထရမ့်ကိစ္စတော့လည်းဒီမိုကရေစီတစ်ခုလုံးအမေရိကန်နိုင်ငံရဲ့ဒီမိုကရေစီစောင့်ရတစ်ခုလုံးပြိုလဲလုနေပါဖြစ်လာတယ်ရှိတယ်အဲ့ဒါတွေကိုအခြေခံပြီးတော့လည်းဘိုင်ဒန်ကလည်းမကြာခဏဟိုတတိပေးရပါနော် ခုနခြေအနေတွေကစပြီးတော့ဒီနိုင်ငံရဲ့ဒီနိုင်ငံ institution foundation တခုလုံးပြိုလဲသွားနိုင်တယ်တချို့လူတွေပြန်ပြီးတော့အာဏာရခင်အထူးပြန်ရပြောင်းလဲနေရရပါเนาะဥညွတ်တန်းဟာအမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း
30 ကျော်နေထိုင်နေသူလည်းဖြစ်ပါတယ်သူနေထိုင်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာတော့ဒီမိုကရက်ပါတီဘက်ကအရင်အတိုင်းပဲအနိုင်ရနေတယ်လို့ပြောပါတယ် လက်ရှိမှာတော့မဲရီရေတွက်နေစေမဲယုံတွေရှိနေသေးတာမို့လွတ်တော်မှာဘယ်ပါတီလွှမ်းမိုးမလဲဆိုတာအတိအကျပြောလို့မရသေးကြောင်းAP သတင်းဌာနရဲ့နိုင်ငံရေးဆိုင်ရာသတင်းတောက်မတ်ခင်နတ်ကပြောပါတယ်
At this point, we're not sure exactly who's going to be in control.
အောက်လွတ်တော်ဒါမှမဟုတ်အထက်လွတ်တော်ကိုဘယ်သူကချုပ်ကိုင်မလဲဆိုတာအတိအကျမသိရသေးပါဘူး။မဲယုံတွေမှာမဲတွေရေးတွက်နေစေရှိပါသေးတယ်။လွတ်တော်နေရာလုံးမှာဘဲပါတီကအနိုင်ရမယ်ဆိုတာကျမတို့အတိအကျဆုံးဖြတ်လို့မရနိုင်သေးပါဘူး။ဒါပေမဲ့တစ်ဖက်မှာရှင်းရှင်းလင်းလင်းရှိတာကတော့လာမယ့်လွတ်တော်တက်တန်းမှာဘဲပါတီပဲဖြစ်ဖြစ်နေရာအများစုရမယ်ဆိုရင်ပုတ်ကာတီကပဲရမှာဖြစ်ပြီးတော့အငြ
ီနယ်မှာဒီမိုကရက်အထက်လွှတ်တော်အမတ်လောင်းဖက်တမန်ဝေါကင်းအနိုင်ရသွားတဲ့အတွက်ဒီမိုကရက်တီဘက်ကအထက်လွှတ်တော်မှာအများစုအဖြစ်ဆက်လက်ထိန်းနိုင်ဖို့အလားအလာများနေပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတတက်တန်းဝက်မှာပြုလုပ်တဲ့လွှတ်တော်ရွေးကောက်ပွဲအစဉ်လာအတိုင်းအစိုးရပါတီမဟုတ်တဲ့အတိုက်ခံပါတီတွေဘက်ကလွှတ်တော်မှာနေရာအများစုရလေရှိနေတော့အောက်လွှတ်တော်မှာ Republican တွေဘက်ကလွှမ်းမိုးနိုင်ဖို့ရှိနေတဲ့အခြေအနေနဲ့ပတ်သက်လို့ဥညွန့်တန်းရဲ့သုံးသပ်ချက်ကတော့
မြန်မာအရေးမှာတော့ဟိုအများကြီးထူးခြားလာမှာလို့အခုတော့မထင်ဘူး။ဒါဆိုအမေရိကန်ကအခုချိန်မှာအခုလိုသူလုံနိုင်တာတဲ့ဆိုင်ရင်သူလုံနိုင်တိတ်မရှိဘူးလို့အခုလိုလူသုံးသက်တယ်ပေါ့မြန်မာ။အခုချိန်ထိ MOG ကို sanction မလုပ်သေးဘူး။ဟုတ်လား။ဟိုအခုထက်ဒီလဲလွတ်တော်နှစ်ရလုံကဘာဥတွေမှာတခုမှပြဋ္ဌာန်းတာမရှိသေးဘူး။ဟိုဟိုနိမစ်မက်ကွန်နဲ့ကြိုးစားမှုကြောင့်ဖြစ်တဲ့ NDA တဲ့မှာမြန်မာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကထည့်လိုက်တာကြီးတခုပဲရှိတော့နော်။ဒါမဲ့အဲပါတီကဒီပါပါဟိုနေမှာကွန်ဂရက်ပေါ့နော်ကွန်ဂရက်ဆိုအထက်လွတ်တဲ့အောက်လွတ်တော်မှာတခုခုကဒီတခြားအနာမရတဲ့သမရမဟုတ်တဲ့ပါတီတွေရောက်သွားပြီဆိုအမေရိကန်ဆိုရဟိုအုပ်ချုပ်ရတယ်တော်တော်ကိုကြက်တယ်ဖြစ်တယ်ဘာလို့ဆိုတော့ तू ကဥရီကဒီလွတ်တော်နှစ်ရလုံးကထောက်အတီးပြူတဲ့အပြင်ကိုသမရလက်မှတ်ထိုးရမှာဘူးအဲ့လွတ်တော်နှစ်ရလုံးသမရကလည်းဒီမိုကရက်ဖြစ်တယ်စီနိတ်ကလည်းဆိုပါတယ်ဒီမိုကရက်ဆိုရင်အကယ်၍ဒါ house ပေါ့နော် house ဆိုအောက်လွတ်တော်ပေါ့မြန်မာပြည်မှာဆိုရင်တော့ပြည်သူလွတ်တော်ခေါ်တာပေါ့စီနိတ်ကတော့မြန်မာပြည်မှာဆိုရင်တော့မျိုးသားလွတ်တော်ပေါ့နော်အနာမသိငင်အခြေအနေရဆိုရင်တော့ gay house ကတော့ rebellion နဲ့လက်ထက်ရောက်သွားရင်အဓိကကပအရေးမှာဘာဖြစ်သွားနိုင်လဲဆိုတော့ဥကရိန်းကိုအခုပြက်ပြက်သားသားကုနေတဲ့နေရာတွေမှာအခက်အခဲဖြစ်သွားနိုင်တယ်အဲ့ဒါဆိုရင်အခုရုရှားကိုဒီကွာလုံးဝနေပြီးတော့အထူးဖြင့် Europe မှာပေါ့နော်ရင်ဆိုင်နေတာ Putin ရဲ့ဒီ ambition တွေပေါ့ Putin ရဲ့ခြေလှမ်းတွေကိုရိုက်ချိုးနေတဲ့နေရာတွေမှာအားနည်းသွားနိုင်ပေါ့နော်
လက်ရှိမှာတော့အထက်လွှတ်တော်အမတ်အများစုဘဲပါတီဖြစ်မလဲဆိုတာကိုဆုံးဖြတ်မဲ့တီနယ်တချို့ရဲ့မဲရလက်တွေမသိရသေးပါဘူးရှင်။ဗုဒ္ဓဘုနေညချံ VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ဒေါ်ဆန်းစုကြည်အပေါ်စစ်ကောင်စီတရားစွဲထားတဲ့အမှုတွေတဲ့ကနောက်ဆုံးကြံတဲ့အမှုငါးမှုကိုအ мян ဆုံးအပြည့်တတ်နိုင်ဖို့စစ်ဆေးနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။တချိန်တည်းမှာပဲဒေါ်ဆန်းစုကြည်ကိုနေအိမ်အကျဲချုပ်ပြောင်းနေဆိုတဲ့သတင်းတွေကလည်းမှန်မှန်ဘူးလို့စစ်ကောင်စီက VOE ကိုညှင်းဆို့ထားပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်
။ COVID ကာလအသုံးပြုဖို့ရဟတ်ရင်ငှားရမ်းဝယ်ယူပြုပြင်ရေးတွေမှာအဂရိလိုက်စားတယ်လို့ဆိုပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပေါ်တရားစွဲဆိုထားတဲ့အမှုငါးမှုအတွက်ပြန်ခေါ်တက်တဲ့နှစ်ယောက်ကိုနေပြည်တော်အချုပ်ထောင်ထူတရားရုံးမှာဒီနေ့စစ်ဆေးခဲ့ပါတယ်။တရားလိုလုတ်တိုင်ကြားသူဦးအောင်ခန့်ကိုနဲ့ဦးစိမ်းမင်းဟိန်းတို့ကိုပြန်ခေါ်တက်တဲ့အနေနဲ့စစ်ဆေးခဲ့ပေမဲ့ဒီကနေ့မပြည့်ပြတ်ခဲ့ဘူးလို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။အဂရိလိုက်စားမှုငါးမှုအတွက်ပြန်ခေါ်တက်တွေစစ်ဆေးတာကိုအများဆုံးအပြည့်တတ်အောင်တွန်းအားပေးဆောင်ရွက်နေတယ်လို့စုံစမ်းသိရပါတယ်။ပြခေါ်သက်တွေခုနှစ်ဦးထံမှနေကိုယုံချင်းနှစ်ချင်းအတွင်းမှာစစ်ဆေးပေးဖို့တွန်းအားပေးထားပေမဲ့တတိယမြောက်ယုံချင်းအထိမပြည့်ပြတ်သေးပါဘူး။ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့နှစ်ယောက်လုံးအတွက်နောက်ဆုံးကျန်တဲ့အာဂတိမှုငါးမှုနိုဝင်ဘာလမကုန်ခင်မှာအပြည့်အစုံစစ်ဆေးပေးဖို့တွန်းအားပေးရရှိနေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါရယ်။တရားရုံးရဲ့သဘောတဘာဝအရပြခေါ်သက်တွေအနေနဲ့တရားလိုဘက်ကသက်တွေတချို့ကိုစစ်ပြီးရင်ဒေါ်ဆန်းစုကြည်ဘက်ကပြန်လဲခြေပမဲ့သက်တွေကိုစေရမှာပါ။ပြည်လဲခုခံခြေပမဲ့တက်တဲ့စီးရင်ကိုဒေါ်ဆန်းစုကြည်ဘက်ကအခုအချိန်ထိမတင်ပြသေးတာမို့သ ူကိုယ်တိုင်ခုခံခြေပသွားပွဲရှိတယ်လို့တရားရုံးနဲ့နှိစက်သူတွေကတုံ့တက်ပါတယ်။အခုလိုခုခံခြေပမှုတွေလုပ်ပြီးမှသာအပြစ်သက်အမိန့်ချမှတ်နိုင်မှာပါ။ဒါပေမဲ့တွန်းအားပေးလှုပ်ဆောင်မှုတွေကြောင့်ဒီအမှု၅မှုအတွက်ဒီဇင်ဘာလထဲမှာအမိန့်ချနိုင်ပွဲရှိတယ်လို့လည်းယူဆတာတွေရှိနေပါတယ်။ဒီချိန်ထဲမှာပဲဒေါက်ဆန်းစုကြည်ကိုနေပြီးတော့အချင်းထောင်ကနေနေအကျဲချုပ်ပြောင်းနေဆိုတဲ့သတင်းတွေကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့မမှန်ဘူးလို့ညင်းပါတယ
်။မဟုတ်ပါဘူး။ကျွန်တော်ပြန်မေးပြီမယ်။ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သိတော့ကမဟုတ်ပါဘူး။ရှိပါ
။အမှုတွေအားလုံးပြည့်ပြည့်သွားတဲ့အခါဒေါက်ဆန်းစုကြည်ကိုအချင်းထောင်ထဲမှာပဲဆက်ထားမလား။နေအကျဲချုပ်ပြန်လဲပို့ဆောင်မလားဆိုတာနဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ရဲ့တုံ့ပြန်မှုအပေါ်မူတည်ပြီးတော့မှသာဆုံးဖြတ်နိုင်မယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးတန်တမန်နွန်လင်းဟေစာနဲ့ပြီးခဲ့တဲ့ဩဂတ်လတဲ့တွေ့ဆုံဆင်မှာပြောကြားထားပူပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကဒေါက်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း20နီးပါးနဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နဲ့ချထားပါတယ်။ဒီကနေ့စစ်ဆေးတဲ့အာဂရိမှု5မှုကနောက်ဆုံးတရားရင်ဆိုင်နေရတဲ့အမှုတွေဖြစ်ပါတယ်ရှင်
။မခင်ဖြူတွေ့ပါရှင်။မြန်မာနိုင်ငံမှာစပားဆေးတွေပြန်တက်နေတာအခုလက်ရှိတင်းတရားကို73သိန်းကျက်ဒီဈေးအထက်မှာရှိနေပါတယ်ဒီလိုစပားဆေးတွေတက်နေပြီမဲ့လဲဝယ်လိုအားကများနေတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုဝင်းခန့်ကပြောပြမှာပါရှင
်အော်တိုဘာလကုန်ပိုင်းမှာစပားဆေး8သိန်းအထိကျဆင်းသွားခဲ့ပြီမဲ့အခုနိုဝင်ဘာလအစမှာတင်းတရာကို73သိန်းအထက်ရောက်လာပါတယ်ဒီကကတော့လဲတရေကကုန်ကျစရိတ်ကိုကာမီဖို့အတွက်လဲသမားတွေကအရင်ကြေနိုင်မဲ့ဈေးတန်းတစ်ခုကိုကင်ပြီးရောင်းချလာတာပါဒီချိန်လေးကိုဘုဟုတိုင်းအုတ်တွင်းမြို့နယ်ဘက်ကလေသမားတယောက်ကအခုလိုပြောပါရယ
်ဆက်တိုင်ကြီးလည်းဈေးကြီးပေးပြီးတော့ဝယ်လိုက်ရပြီကျောင်းတဲ့သူတွေကလည်းလောင်တဲ့သူကလည်း9လ8လလောက်ကအောင်းလာတဲ့အမြတ်တည်းနဲ့တွေ့ကြည့်မယ်ဆိုသူတို့ဒီ3သိန်းလောက်မရှိရင်မရောင်းတော့ဘူးလို့ကျွန်တော်မြင်တာပေါ့လေဒီကောင်သူတွေကသွင်းအားစုများတယ်ဗျာဒီဩဇာဈေးရှိမယ်ထွန်နဲ့ထွန်ရက်ဈေးရှိမယ်ကောက်ဆက်ဈေးတွေရှိမယ်ပေါင်းနှုတ်ဈေးတွေရှိမယ်ဒီဈေးတွေအကုန်လုံးပေါင်းလိုက်တဲ့အခါကျတော့တောင်သူကကင်ထားတဲ့ဈေးရန်ပေါ့နော်ဒါသူတယောက်ဆိုတော့မဟုတ်ပါဘူးနော်အများကနေတောင်ကြီးစုပ်ကင်ထားတဲ့အနေထားပေါ့နော
်စပားဈေးတက်နေပြီမဲ့ဝယ်လိုအားကများနေတယ်လို့ဆန်ဆက်လုပ်ငန်းရှင်တို့က VOA ကိုပြောပါတယ်ပြည်တွင်းမှာမွေးမြူရေးလုပ်ငန်းတွေပိုများလာတဲ့အတွက်စံချမ်းဝယ်လိုအားကများနေတာပါမနစ်ကတင်းတရာကိုကျပ်8သိန်းပဲရှိခဲ့တဲ့စင်းတုခစပားကအခု73သိန်းဝန်းကျင်ရောက်လာကြောင်းမန္တလေးတိုင်းစပားကုန်တဲ့သူကပြောပါတယ်
ဒီကတော့ကျက်စားဆက်နေရလဲဒီစံကျန်းပေါ့ဒါဒီကအိုင်ငယ်လေးသုံးနေတော့ဝယ်သားလိုက်ဒီကကျက်တယ်ဒါပါကျက်တယ်ပေါ့ဒီကောင်လေးကဒါဝယ်ပြီးတော့အဲဒါကိုကုန်ချမ်းပေါ့နေသေးရကုန်ချမ်းမဝယ်တော့သူ့နိုင်ငံကကုန်ရောက်ဒါဆိုအောင်လဲဈေးကျက်
ပုံမှန်ဆိုရင်မိုးစပားလှိုင်လှိုင်စပေါ်တာနဲ့စပားဈေးကြားလေးရှိပေမဲ့ဒီနှစ်မှာတော့ခဏပြုတ်ကျသွားပြီးချက်ချင်းဈေးပြန်ကောင်းလာတာလို့အရာဝတီတိုင်းကဆန်ဆက်ပိုင်ရှင်တို့ကလည်းပြောပါတယ်
ကျန်တဲ့အမှုမတရားထုတ်ဆောင်ကြပါသေးတယ်လေ။အဲ့ဒီအမှုလည်းကျန်တက်လာတော့ဘူးလို့လည်းနည်းနည်းခံတာဝါလို့။လက်ရှိကတော့ဒီလိုနဲ့ဆိုရင်တော့အားလုံးလေသမားတွေအားလုံးသက်ရှိနည်းနည်းချောင်းနေနေလေဒီနေ့ကြရင်တော့ဝယ်သားတဲ့ကိစ္စရောတာပြီးရမနေ့ကဒီနေ့၃ဆဖြစ်နေတာတော့ကိုလိုကြည့်ရတယ်လေ
။မနေ့ကမိုးစပားပေါ်ချိန်မှာတင်းတရာကို6သိန်းဝန်းကျင်ဖြစ်ပြီးအဲ့ဒီနောက်12သိန်းအထိနောက်ပိုင်းမှာတက်ခဲ့ပါတယ်။အခုစပားပေါ်စားမှာ10သိန်းအထက်ကနေပေးဝယ်နေရတဲ့အတွက်စပားဈေးကိုခံမှန်းလို့မရသေးပါဘူး။တရုတ်ဘက်ကစံဝယ်လိုအားကျော်သွားပေမဲ့ဘင်္ဂလားဒေ့ရှ်ကစံတန်ချိန်2သိန်းခွဲနဲ့ပေါင်းစံတန်ချိန်5000ကိုဝယ်ယူဖို့မြန်မာနဲ့ MOU မကြသေးခင်ကရေးထိုးခဲ့ပါတယ်။2028ခုနှစ်အထိနှစ်တိုင်းအတုပ်လိုက်ခွဲပြီးဝယ်ယူထားတာပါ။အခု2022အောက်တိုဘာ31ရက်နေ့အထိစံတန်ချိန်2000ကိုဘင်္ဂလားဒေ့ရှ်တင်ပို့ခဲ့တယ်လို့စံလုပ်ငန်းရှင်တင်ကထုတ်ပြန်ထားပါတယ
်။ကိုဝင်းခန့်ပြောပြသွားတာပါ။ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာရခိုင်ပါတီတွေအနိုင်ရခဲ့ပေမဲ့ရခိုင်ပြည်နယ်အတွက်အရေးပါတဲ့တာဝန်တွေကိုအများစုအနိုင်ရပါတီတွေကပဲယူခဲ့တာမို့လာမယ့်ရွေးကောက်ပွဲအတွက်လည်းမျှော်လင့်ချက်မထားနိုင်ဘူးလို့ရခိုင်အရေးလေးလာသူတွေက VOE ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင
်။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပခဲ့တာနှစ်နှစ်ပြည့်ခဲ့ပါပြီ။ရွေးကောက်ပွဲရလဒ်တွေထွက်ခဲ့ပြီးနောက်စစ်တပ်ကအာဏာသိမ်းလိုက်တာမို့ရွေးကောက်ပွဲအနိုင်ရပါတီတွေအနေနဲ့ရွေးကောက်ပွဲကတိတွေကိုစောင့်ရနိုင်ဖို့အခွင့်အလမ်းမရှိခဲ့ပါဘူး။အခုလက်ရှိမှာလည်းစစ်ကောင်စီကရွေးကောက်ပွဲကျင်းပပေးမယ်လို့ပြောထားပါတယ်။ဘယ်တော့အတိအကျလဲဆိုတာမသိရသေးပေမဲ့အဲ့ဒီရွေးကောက်ပွဲကနေရခိုင်ပြည်နယ်အတွက်မျှော်လင့်ချက်ကြီးကြီးမားမားတိတ်မထားနိုင်ဘူးလို့ရခိုင်အရေးလေးလာသူတွေကသုံးသပ်နေပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတွေတုန်းကရခိုင်ပါတီတွေအပြတ်သက်အနိုင်ရခဲ့တာတောင်မှပြည်နယ်အစိုးရဖွဲ့ခွင့်မရခဲ့တယ်လို့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့နိုင်ငံရေးအကြက်တဲတွေကိုမဖြေရှင်းနိုင်ခဲ့တာကြောင့်အခုစစ်ကောင်စီကကျင်းပမယ့်ရွေးကောက်ပွဲအသစ်ဟာလည်းဘာအခွင့်အလမ်းမှရှိမှာမဟုတ်ဘူးလို့ ရခိုင်အရေးကျွမ်းကျင်သူလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်တဲ့ဦးဖေးတန်းကပြောပါတယ
်ကျွန်တော်တို့ရွေးကောက်ပွဲအလားမကျင်းသုံးရင်ဆက်တမ်းဖူပါပြီ။ဒါကရွေးကောက်ပွဲရဲ့အောင်ပွဲကိုလည်းရခိုင်ပါတီအများစုရခဲ့တယ်နိုင်လဲနိုင်ခဲ့တယ်။အဲဒါမဲ့ဒီကံကျူးလက်ထက်မှာရောအန်အဒီအစိုးရလက်ထက်မှာရောအများဆုံးနိုင်တဲ့ပါတီတွေခိုင်ပါတီသူတို့ AMB ပေါ့။နောက်ဘာမှအဒါအစိုးရအဖွဲ့မှဝင်ရောက်လုပ်ကန်ခွင့်မျိုးသူတို့ AMB ကတောင်းဆိုတဲ့ဝန်ကြီးချုပ်နေရာတို့ဘာမှမရသေးဘူးပေါ့နော်။သူတို့အနိုင်ရတဲ့ပါတီကပဲဝန်ကြီးချုပ်တွေလုပ်သွားတယ်။အဲဆိုတော့အဲ့အရာတွေကိုကြည့်ရှင်းအားဖြင့်ဒီစစ်အစိုးရကျင်းပမဲ့ရွေးကောက်ပွဲနဲ့တကယ်လို့ဟိုအပြတ်အသတ်အနိုင်ရရင်တောင်းမှာပေါ့နော်။သူတို့ဟိုပေးမဲ့အခွင့်အရေးကတော့ဟိုတိတ်မရှိဘူး။မပြောလို့နိုင်ဘူး
စစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဟာရခိုင်ပြည်သူတွေနဲ့ရခိုင်ပြည်နယ်နိုင်ငံရေးအတွက်အကျိုးအမြတ်တစ်စုံတရာမရှိနိုင်ဘူးလို့ရခိုင်အရေးလေးလာတုံသက်သူကိုထွန်းကြည်ကလည်းပြောပါတယ
်ဒီရွေးကောက်ပွဲတွေကတော့အရင်တုန်းကလည်းနှစ်ကျင်လောက်ခဲ့ပေါ့နော်2800အောက်ကရွေးကောက်ပွဲကနိုင်ငံရေးရဟိုဘာအခွင့်အလမ်းမှမရှိဘူးဆိုတာကတော့ကွန်ဖရင့်ဆင်းနေကြတဲ့ကပြထားပြီးဖြစ်တယ်အခုကလည်းစစ်ကောင်စီကသုံးနိုင်ငံရေးထွက်ပေါက်တဲ့ပေါ့နော်သူအရိုးရှင်းဆုံးပြောရင်တော့အခုစစ်ကောင်စီဩဂတ်ကိုတန်းဒီသမဒတ်ဖြည့်ကိုရေပြီးပြီးတော့အဖွဲ့စည်းပုံပြင်ဆင်မယ်ဆိုတဲ့ကတိရွယ်နဲ့သူရွေးကောက်ပွဲကိုဟိုလောက်ဖို့ပြင်ဆင်နေတာကိုတွေ့နေရတယ်ဒီရွေးကောက်ပွဲကလည်းတခြားရဲ့လက်ရှိတခိုင်ပြည်ရဲ့ပဋိပက္ခကိုဖြည့်ရှင်းဖို့နိုင်ငံရေးအဖြစ်ရှင်းဖို့ကြိုးစားတာမျိုးမရှိပင်နဲ့ရွေးကောက်ပွဲလောက်ပြီးတော့တခိုင်ပြည်ကနိုင်ငံရေးပါတီသူတို့ကိုထောက်ခံရတဲ့နင်းနင်းနဲ့ထောက်ခံတဲ့နိုင်ငံရေးပါတီတချို့နဲ့ရွေးကောက်ပွဲလောက်သွားတယ်ဆိုတာကတော့ရခိုင်ပြည်သူလူထုရဲ့အကျိုးကျေးဇူးရောရခိုင်ပြည်ရဲ့နိုင်ငံကိုနိုင်ငံရေးအတွက်အကျိုးများရောဘာမှရှိတယ်လို့ကျွန်တော်အနေနဲ့တော့မမြင်ဘူးဟုတ
်ရခိုင်ပြည်နယ်မှာမြို့ပေါ်ရက်ွက်တချို့ကလွယ်ရင်ကျေးလက်ဒေတာအများစုဟာရခိုင်လက်နက်ကန် AA ဖွဲ့ရဲ့ထိန်းချုပ်မှုအောက်မှာရှိနေတယ်လို့ဒေတာခံပြည်သူတွေကလည်းပါတီနိုင်ငံရေးထက်လက်နက်ကန်တော်လှန်ရေးကိုပိုပြီးတော့ထောက်ခံနေကြပုံရတယ်လို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်လက်ရှိရခိုင်ပြည်နယ်မှာဖြစ်နေတဲ့ပဋိပက္ခတွေဟာပါတီတွေနဲ့နိုင်ငံရေးသမားတွေဖြည့်ရှင်းလို့မရနိုင်တော့တဲ့အခြေအနေမှာရှိနေပြီးနောင်ကျင်းပမဲ့ရွေးကောက်ပွဲကိုပြည်သူတွေစိတ်ဝင်စားတာလည်းမတွေ့ရဘူးလို့ရခိုင်အရေးလေးလာတုံသက်သူကိုထွန်းကြည်ကပြောပါတယ
်။လက်ရှိရခိုင်ပြည်ပဋိပက္ခကိုရခိုင်နိုင်ငံရေးပါတီတွေနဲ့ရခိုင်နိုင်ငံရေးသမားတွေဘယ်လိုမှဝင်ပြီးတော့စိတ်ဆက်ဖြည့်ရှင်းလို့မရတဲ့အခြေအနေကိုရောက်သွားပြီလို့ကျွန်တော်အနေနဲ့မြင်တယ်။ဒါကြောင့်ရခိုင်နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲဝင်သည်ဖြစ်စေမဝင်ရွေးကောက်ပွဲဝင်ချင်းအားဖြင့်ပေါ့နော်ရခိုင်ပြည်သူအတွက်ဘာအကျိုးများမှသူတို့ဟိုလောက်မပြည့်နိုင်ဘူးဆိုတဲ့ဟာတော့ကျွန်တော်ရှင်းရှင်းလင်းလင်းမြင်နေရတယ်။ဆိုတော့ရခိုင်ပြည်သူတွေကတော့လက်ရှိချိန်မှာဒီလူတွေဒီနိုင်ငံရေးပါတီတွေရွေးကောက်ပွဲဝင်သည်ဖြစ်စေမဝင်သည်ဖြစ်စေတိုက်ပြီးတော့ဟိုစိုက်ဝင်စားကြမှာတော့မဟုတ်ဘူ
း။ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကတော့ရခိုင်ပြည်နယ်ကတချို့မြို့နယ်တွေမှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပနိုင်ခဲ့သလိုလက်ရှိစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအစ်တနဲ့ပတ်သက်ပြီးတော့လေရခိုင်လက်နက်ကန် AA ဖွဲ့ကတစုံတရာထုတ်ပြန်ပြောဆိုတာမျိုးမတွေ့ရသေးပါဘူး။အာဏာသိမ်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲအစ်တကို NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းလက်ခံအတိမတ်ပြုမှာမဟုတ်တဲ့အကြောင်းမနေ့ကရွေးကောက်ပွဲနှစ်နှစ်မြောက်နေ့မှာထုတ်ပြန်ထားပါတယ်။ဒါအပြင်အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အကျက်တဲကိုပိုရှေးကြစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသင်ကူပြောင်းရင်းနဲ့တည်ငြိမ်အေးချမ်းသာယာရေးကိုနှောင့်နှေးကြံ့ကြစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုစံကျော်ပြောပြသွားတာပါ။ဒါကတော့ဒီရွေးကောက်ပွဲနဲ့မဖြေရှင်းနိုင်ခဲ့တဲ့ရခိုင်အရေးနဲ့ပတ်သက်လို့တည်င်းပေးပို့ချက်ပါရှင်။ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေထုတ်လွှင့်နေပါတယ်။မကြာခင်တင်ဆက်မဲ့ဥကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးလစ်လျူရှုခံနေရသလားဆိုတဲ့အကြောင်းအရာပေါ်မှာတီထောင်စုရှေ့နေများအဖွဲ့ဥက္ကဋ္ဌလွတ်တော်ရှေ့နေကြီးဥကျော်မြင့်ဥကြီးမြင့်နဲ့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။တခါအားကစားကဏ္ဍကိုတင်ဆက်တဲ့အခါမှာတော့ကာတာနိုင်ငံမှာကျင်းပမဲ့ဒီကမ္ဘာဖလားဘောလုံးပွဲနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကြားဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းကနေဒီနေ့စဉ်မနေ့နဲ့ညပိုင်းမှာဒီတိုက်ရိုက်ရေဒီယိုနဲ့ရုပ်သံအစီအစဉ်ကိုတင်ဆက်နေပါတယ်။ညပိုင်း9နာရီကနေ10နာရီထိတင်ဆက်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ19 kHz 1545တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOA မြန်မာပိုင်းကနေဒီလူထုမိတ်ဆွေအတန်ကို VOA ဒီလွတ်လပ်တဲ့အာရှအတန် RFA မြန်မာပိုင်းနဲ့ဒီ24နာရီတင်ဆက်နေတာကိုလည်းအသိပေးပါရစေရှင်။အခုဆက်လက်ထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်အားကစားကဏ္ဍလူထုနဲ့ကျန်းမာရေးစတာတွေကိုနားဆင်ကြည့်ရှုရမှာပါ။ပထမဦးဆုံးတော့ဒေါက်တာတန့်စော်တင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးကိုကြည့်ကြရအောင်ပါရှင်။ဒီတစ်ပတ်အတွက်စီဂျိုယောဂါကိုကုသမှုခံယူတဲ့နေရာမှာဆေးဝါးတောက်သုံးနေုံနဲ့မလုံလောက်ပဲဆရာဝန်နဲ့အချိန်မမှန်ပြန်ပြဖို့တခါကျန်းမာရေးပညာပေးမှုတွေရယူဖို့အစားအသောက်နဲ့အာဟာရဆိုင်ရာလမ်းညွှန်ချက်တွေကိုအာဟာရကျွမ်းကျင်ပညာရှင်စီကနေဒီရယူဖို့ဆိုတာတွေကိုလည်းအရေးကြီးတဲ့အကြောင်းဒေါက်တာတန့်စော်ကပြောပြထားပါရှင်
ဒီလိုတွေ့ကြလူနာတွေမှာတွေ့ရလေးရှိတဲ့အယူဆအမှားတွေတဲကမှာအများဆုံးတွေ့ရလေးရှိတဲ့အယူဆအမှားတစ်ခုရှိပါတယ်ဒီယူဆအမှားဟာဘာများဖြစ်ပါသလဲဒီယူဆအမှားကြောင့်ဘာတွေများဆုံးရှုံးနိုင်ပါသလဲဒီမှာတော့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်လူနာတွေအနေနဲ့ဟိုအမှတ်မားနေတာပဲဖြစ်ဖြစ်ဆရာဝန်ညွှန်ကြားတဲ့အတိုင်းစေဝါတွေကိုပုံမှန်တောက်သုံးလေးတိတ်မရှိဘူးအထူးသဖြင့်တော့ဆရာဝန်၃လခေါ်ပေမဲ့နေကောင်းနေတယ်ဆိုပြီးမသွားဘဲနဲ့သူတို့ဒီကိုတိတဲ့စီဂျိုစီနော်သွေးရိုးစီဒီနှစ်ခုလေးကိုတော့သူတို့ဆက်ပြီးဝယ်တောက်နေတော့လဲပဲဆရာဝန်ညွှန်ကြားလိုက်တယ်အစီကျစီကိုမိမိရဲ့သဘောနဲ့ရက်ထားတာတွေတဲ့လူနာတွေဆရာတို့အများကြီးတွေ့ဘူးတယ်ပေါ့နော်အဲ့ဒီခါမှာသူရဲ့နောက်ဆက်တွဲဖြစ်တဲ့ပြဿနာဖြစ်တဲ့ဒီနှလုံးပိုင်းဆိုင်ရာကြောက်ပတ်ပိုင်းဆိုင်ရာယောဂါတွေထိခိုက်မှုတွေနောက်တစ်ခေါက်ပြန်လာတဲ့အခါမှာဆရာတို့တွေ့ရတာတွေ့တယ
်စီဂျိုစီနဲ့သွေးရိုးစီတွေကိုဆရာဝန်ညွှန်ကြားချက်အတိုင်းတောက်သုံးနေပေမဲ့ဆရာဝန်နဲ့အချိန်မှန်မှန်ပြသတိုင်းမစစ်ဆေးမှုမရှိဘူးဆိုရင်မျှော်လင့်မထားတဲ့ပြဿနာတွေကိုကြုံတွေ့ခံစားရနိုင်ပါတယ်ဘလို့ပြဿနာတွေကိုကြုံတွေ့ခံစားရနိုင်နေဆိုတာနဲ့အခက်မသိရင်နောက်ဆက်တဲ့စီဂျိုဘလောက်အထိပြင်းထန်သွားနိုင်လဲဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဖိလစ်ပိုင်ကစီဂျိုသမားတော်ကြီးကလည်းဒီ3လเนาะပြန်ပြီးလာတဲ့အချိန်မှာဒီလူနာမှာအတွင်းထဲမှာကြောက်ကထိခိုက်မှုနည်းငယ်ဆလာတယ်ဒီနှလုံးမှာသွေးကြောကျင်းတဲ့လက္ခဏာတွေပေါ်လာတယ်သွေးတိုးထိမ့်သိမ့်မှုအားနေတယ်စီးကျိုထိမ့်သိမ့်မှုအားနေတယ်ဆိုတော့ HbA1c က8ကနေ10အထိရောက်သွားတယ်စသည်အားဖြင့်ဒီထိမ့်သိမ့်မှုရော့ကျတာလေးတွေကိုပေါ်ပြလိုက်တယ်အဲ့ဒီခါကျတော့သူကဘာဖြစ်လာလဲဆိုတဲ့ခါကျတော့အရင်ကပုံမှန်နေထိုင်စားတော့ပြီးတော့ဆေးတောက်နေတဲ့စီးကျိုဝေဒနာနဲ့တက်ရောက်ဟာဒီအချိန်မှာတော့သူဘာစဖြစ်လာပြီလဲဆိုတော့မောလာပြီပေါ့နော်လေကားတွေတက်တဲ့ခါမောလာတယ်ရင်ဘက်ကတင်းကြက်ကြက်လိုမျိုးခံစားရတာတွေဖြစ်လာတယ်ဒီခါကျတဲ့ခါဆရာဝန်ကဒါနောက်ဆက်တွဲပြဿနာတွေဖြစ်တယ်ဒီညွှန်ကြားချက်တိုင်းမနေရင်တော့ဒီနှလုံးသွေးကြောအချိန်မီပိတ်နိုင်တယ်ကြောက်ကဆဲဆေးရတဲ့ဘဝတွေရောက်သွားနိုင်တယ်ဆိုတဲ့အခါမှာဇာတော့ဆေးတွေကိုထပ်ပြီးတော့တိုးမြင့်ပေးတာရှိတယ
်စီဂျိုယောဂါကိုကုသတဲ့နေရာမှာစီဂျိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးရဲ့ကုသမှုနဲ့အတူကျန်းမာရေးပညာပေးတဲ့သူနဲ့အာဟာရဆိုင်ရာလမ်းညွှန်ချက်ပေးတဲ့သူတွေကလည်းတွဲဖက်လှုပ်ဆောင်လာနေတာကိုနိုင်ငံတကာမှတွေ့မြင်နေရပါတယ်ဆေးဝါးကုသတာအပြင်စီဂျိုနဲ့ပတ်သက်တဲ့ကျန်းမာရေးပညာပေးမှုတွေကိုအချိန်ယူပြုလုပ်ပြီးအာဟာရဆိုင်ရာလမ်းညွှန်ချက်တွေကိုလည်းအချိန်ယူလမ်းညွှန်ပေးခဲ့မယ်ဆိုရင်စီဂျိုသွေးကြောယောဂါကိုကုသတဲ့နေရာမှာတည်တာတဲ့ကောင်းကျိုးရလဒ်တွေကိုရရှိစေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်နောက်တစ်ခါလူနာရဲ့ patient education နော်လူနာကိုဒီအသိပညာတွေကိုအဲသိရှိစေဖို့အတွက် educator လို့ခေါ်တဲ့သူတို့စီမှာစီဂျိုပညာကိုတသက်ပေးတဲ့ special nurse နဲ့တွေ့ခိုင်းနေပြီးတဲ့အခါ dietitian လို့ခေါ်တဲ့ဒီအစားအသောက်တွေကိုဘယ်လိုထိန်းကြီးစားတောက်အောင်လဲဆိုတော့ဒီဟာရကျွမ်းကျင်ပညာရှင်နဲ့လည်းသူတို့ကိုတွေ့ပြီးတော့ပူးပေါင်းဆောင်ရွက်ပြီးတော့ကုသမှုပေးလိုက်တယ်เนาะအဲ့တော့ပေးလိုက်တဲ့အခါမှာသူဒီကြားထဲမှာလာတဲ့ဟာတွေထပ်မပြောဘဲနဲ့နောက်6လเนาะ6လ9လလောက်မှာဒီလူနာနဲ့ပြန်တွေ့တဲ့အခါမှာသူ့ရဲ့ parameterနော်သူရဲ့ကိုလေးချိန်နေသူပေါ်ပြတယ်သူရဲ့ weight circumference ကိုခေါ်တယ်ခါတိုင်းတာနော်နောက်တစ်ခါဒီသွေးပေါင်ချိန်နော်ခန္ဓာကိုယ်ထဲမှာရှိတဲ့စီးကျိုထိန်းသိမ်းမှုကောင်းတဲ့ HbA1c acidity သွေးပေါင်ချိန်စသည်အားဖြင့်ဓာရီအားလုံးကိုပေါ်ပြလိုက်တဲ့အခါမှာသူဒီလွန်ခဲ့တဲ့တစ်နှစ်နော်နှီးပါးလောက်ကတည်းစာလို့ရှိရင်နော်အဲတော်တော်လေးကိုယ်ရည်ဆစ်သွားတယ်လူလဲနေလို့ကောင်းလာတယ်အတွင်းထဲကထိခိုက်မှုတွေလည်းကျော့ကြပြီးကောင်းမွန်လာတာ ရှိတယ်လို့ပြောပြီးတော့သူဒါနေကုန်းချုပ်လို့တာရှိတယ်ပေါ့နော
်စီချုပ်သေးချုပ်ယောဂအတွက်ကုသမှုခံယူတဲ့နေရာမှာဆေးဝါးတောက်သုံးနေုံနဲ့မလုံတော့ပဲဆရာဝန်နဲ့အချိန်မှန်မှန်ပြန်ပြဖို့ကျန်းမာရေးပညာပေးမှုတွေရယူဖို့အစားအသောက်နဲ့အာဟာရဆိုင်ရာလမ်းကျွတ်တွေကိုအာဟာရဆိုင်ရာကျွမ်းကျင်ပညာရှင်စီကားတွေရယူဖို့ဆိုတာတွေကလည်းအရေးကြီးတဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒါကတော့ဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ပါရှင
်။ COVID-19 ရောဂါမဖြစ်ချင်လက်မောင်းမှာကာကွယ်ဆေးထိုးရပါမယ်။ကာကွယ်ဆေးမပေါ်ခင်ခေတ်ကာလတုန်းကကြောက်ရောဂါမဖြစ်ချင်နှာခေါင်းထဲကိုသူများအနက်ဖေးထည့်ရပါရဲ့။1500ပြည့်လွန်ကာလတရုတ်နိုင်ငံမှာတော့ဒါမျိုးလုပ်ပါတယ်။နှစ်ရာပေါင်းများစွာလဲပိုဆောနိုင်ပါတယ်။ရောဂါဖြစ်နေသူရဲ့အနက်ဖေးဒါမှမဟုတ်ပြည်ကိုယူပါတယ်။ရောဂါတိတ်မပြင်းသူစီကဆိုရင်ပိုကောင်းပါတယ်။အဲ့ဒီပစ္စည်းကိုတည့်ဥတည့်ဖို့ရနေကြဒါမှမဟုတ်တလားလောက်ဒီတိုင်းထားလိုက်ပါရင်ဒီမှာဗိုင်းရပ်စ်ကအပြော့သွားစေနိုင်ပါတယ်ပြီးတော့လူနာရဲ့နှာခေါင်းထဲကိုပိုက်နေမှုတ်သွင်းပါတယ်ဒါဆိုအဲ့ဒီသူမှာကြောက်ရွံ့တာအပြော့စားဖြစ်လေရှိပါတယ်ပြီးရင်ပြန်နေကောင်းအသက်အန္တရာယ်စိုးရင်စရာမရှိပါဘူးများသောအားဖြင့်ဖြစ်တတ်တာမျိုးပါဒါမဲ့တိရခိုင်နှုန်းနှစ်ရခိုင်နှုန်းလောက်တော့ပြေဆုံးကြပါတယ်ဒီတိုင်းဆိုကြောက်ရွံ့တာဖြစ်20ရာခိုင်နှုန်း30ရာခိုင်နှုန်းလောက်သေဆုံးကြတာပါဒီတော့တစ်နှစ်ရာခိုင်နှုန်းဆိုတာအများကြီးတိုးတက်လာတာပါတချို့ဆေးဆရာတွေကတော့လူနာရဲ့လက်ခြေထောက်တို့ကိုအချစ်ရာပေးပြီးရောဂါရှိသူရဲ့အနက်ဖေးဖြီးတို့ကိုထည့်လိုက်ပါတယ်ဒီနည်းကိုအိန္ဒိယနဲ့အာဖရိကတချို့ပိုင်းတွေမှာသုံးပါတယ်တူရကီမှာလည်းဒီနည်းနဲ့ကုလားကို1919ကဗြိတိရှ်အတန်မက်ဂရောMary Montague ကတန်းရေးသွားပါတယ်အမျိုးသမီးကြီးတယောက်ကြောက်ပေါက်ရပြင်းနဲ့ရောက်လာပြီးသွေးကြောတွေဖောက်ပြီးသူ့ရောဂါကုစားပြီးပို့ပြောပါတယ်သူ့သွေးကြောတွေအကြီးကြီးနဲ့ထိုးဖို့ပြောပါတယ်ဒါကသားမန်ရှမိတာထက်ပိုမနာပါဘူးတဲ့အထိတ်ပြားမှာတင်နိုင်သမျှတင်ပြီးတော့သွေးကြောတွေထည့်ပေးဖို့ပြောပါတယ်အဲ့နောက်အနာကိုအခွန်တစ်ခုအုပ်ပြီးတော့ပြန်စီးပတ်ထားလိုက်ပါတယ်လေဒီမွန်တီကျူးကသူ့ကလေးတွေကိုလည်းကာဝယ်ဆေးထည့်ပေးပြီး1921မှာအင်္ဂလန်ကိုဒီနီလန်ပြန်သေးလာပါတယ်နောက်85နှစ်အကြာမှာတော့အင်္ဂလိပ်ဆရာဝန်အက်ဒဝတ်ဂျန်နာပိုကောင်းတဲ့အကျဉ်းတစ်ခုရပါတယ်နွားနို့ဆက်ယုံလို့သားတွေတခါတလေကြောက်ယောဂါလို့ယောဂါအပျော့စားဖြစ်ကြတာတွေတွေ့တော့သူတို့နွားတွေကိုဆွဲပြူပြီးတော့နွားကြောက်လို့လည်းခေါ်ပါတယ်ဒီလို့သားတွေရိုးရိုးကြောက်ယောဂါရလေမရှိပါဘူးဒီတော့1996မှာဆရာဝန်ကသူ့ခြံသမားရဲ့သားကိုကြောက်ရောဂါအနာကယူတာမဟုတ်ဘဲနွားကြောက်ထဲ့ကျထားတဲ့အရေးတိုက်လိုက်ပါတယ်။ဒီမှာအလုပ်ဖြစ်တာတွေ့ရပါတယ်။ဒါကိုကာဝယ်ဆေး vaccination လက်တင်ဘာသာနဲ့နွား vegan လို့ဒေါက်တာဂျန်နာကနာမည်ပေးလိုက်ပါတယ်။ကာဝယ်ဆေးကြောင့်ကြောက်ရောဂါအမြင့်ပြတ်သွားပါတယ်။ဒီနေ့ခေတ်မှာတော့ဝက်သက်ပချိတ်ရောင်မေးခိုင်ပိုလီယိုခွေးယူပြန်အီဘိုလာအတွက်အပါအဝင်ကာကွယ်ဆေးတွေထွက်နေပါပြီ။အခုဆိုကိုဗစ်ကာကွယ်ဆေးရှိပါပြီ။စိတ်လည်းမပူကြပါနဲ့။အခုခေတ်ကာကွယ်ဆေးကပိုအနေကင်းပို့ပြီးတော့တန့်ရှင်းပါတယ်။သွေးကြောတွေလှိဖွင့်စရာမလိုဘူးလေနော
်။ဒါကတော့ကမ္ဘာမှာကာကွယ်ဆေးဘလို့စတင်ပေါ်ပေါက်လာခဲ့တယ်လဲဆိုတော့ကိုမအေးတန်တာကျော်ကပြောပြသွားတာပါအခုတော့ဥကျော်စန္ဒာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုရအောင်ပါရှင်မြမနိုင်ငံတရားဥပဒေစိုးမိုးမှုဟာကျေးလက်ဒေတာရီဒင်မှာဒါမကမြို့ပေါ်အထင်ကရနေရာတွေမှာပါတစ်နှစ်တခြားယိုယွင်းလာတဲ့သတင်းတွေထွက်ပေါ်နေပါတယ်ပြည်ထောင်စုရှေ့နေများအဖွဲ့ဥက္ကဋ္ဌလွတ်တော်ရှေ့နေကြီးဦးချင်းမြင့်ကတော့ဒါဟာတမင်လစ်လူရှုခံထားရတာဖြစ်တယ်လို့လည်းကောက်ချက်ချပါတယ်ဘာကြောင့်ပါလဲဦးကြီးမြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးထားပါရရှင
်ဦးကြီးမြင့်ခင်ဗျာကျွန်တော်ဒီကနေ့ဆွေးနွေးချင်တာကတော့မြန်မာနိုင်ငံရဲ့မြို့ပြမြို့ပြပြရေးတရားဥပဒေစိုးမိုးရေးကိစ္စဖြစ်ပါတယ်အခုကျွန်တော်သတင်းတွေကြားနေရတာရန်ကုန်မြို့လေကောင်မှာပဲသက်ဖြတ်လူရက်ဓာရီအင်ကိုဖောက်ထွင်းဝင်ပြီးတော့သက်ဖြတ်သွားတယ်ပစ္စည်းတွေလုသွားတယ်ဆိုတာတွေသတင်းတွေကြားနေရပါတယ်ဒါနိုင်ငံရေးအရာတစ်ဖက်နဲ့တစ်ဖက်အပြန်လှန်အညူထားသက်ဖြတ်တဲ့ကိစ္စအပြင်ပေါ့လေဒီတာမန်ခူးဆူလူရဲမှုတွေဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပါတယ်ဆိုတော့အခုမြန်မာနိုင်ငံရဲ့ညီငယ်ပြပြမှုတရားဥပဒေစိုးမိုးမှုအခြေအနေဘယ်လိုရှိပါလဲအကြံပြင်းရင်အကျဉ်းချုပ်လေးပြောပြပါခင်ဗျာ
ကျွန်တော်ကတော့ဗျာစိုးရိမ်တာတစ်ခုရှိတယ်ပေါ့2021မှာအာနာသိမ့်ပြီးတော့ဆန္ဒတွေပြကြတယ်အဲ့ဒီမှာအဲ့လိုဆန္ဒပြကောင်းလားဆိုပြီးပြစ်တတ်တဲ့အဆင့်နောက်မှအကြမ်းဖက်တာတွေစစ်တပ်ကနေပြီးရိုက်တာနှက်တာတော့အိမ်ကြီးဝင်းရှာတာတွေအဲ့ဒါတွေလုပ်တဲ့အပြင်အဆိုးလုံးကတော့ကိုဗစ်ကိုပြစ်ထားလိုက်တာတေးကြအဆေးလည်းဝယ်လို့မရဘူးအောက်ဆီဂျင်လည်းရှားမရဘူးရှိတဲ့အောက်ဆီဂျင်လည်းအကုန်ကြီးသွားတယ်တဲ့အဲ့ပြောချင်တာအဲ့ဒီမှာတနေ့ကိုလူ2000ကျော်သေတယ်အဲ့တော့လက်စားချီတာပေါ့မင်းတို့လောက်ရအောင်ကတေးကြกว่าအဲ့ဆိုပြီးအဲ့လိုသဘောမျိုးကိုလည်းခုတစ်ခါပြသုံးလာပြန်ပြီလားငါတို့ကတလောက်တော့ပြော PDF တိုက်တိုက်မင်းတို့ကအဝါအားပေးငါတို့မျိုးစုံနဲ့လို့ငါတို့နိုင်တဲ့ဘက်ကနေမင်းတို့အကာအကွယ်မပေးဘူးကွာကလေးပြည်သူလူထုဆိုတဲ့လူတွေအကာအကွယ်မပေးဘူးကိမလို့ဗာတက်နိုင်တယ်ပြီးတော့အဲ့လိုလက်စားချီတဲ့သဘောမျိုးဖြစ်မှာတော့ကျွန်တော်အလွန်စိုးရိမ်နေဗျာအဲ့ဒါကြီးတော့ကျွန်တော်ပထမပနာမလေးပြောချင်ပါเน
าะဒါပေမဲ့အဲ့လိုသူတို့နိုင်ငံရေးအဖြစ်အဲ့လိုလက်စားချီရလောက်ပြည်သူရဲ့တပ်ဖွဲ့လေပြည်သူရဲ့တပ်ဖွဲ့ကိုသူကတိုက်ရိုက်ညွှန်ကြားထားလာရောမင်းတို့မလိုက်နဲ့မလုံနဲ့ဒီဟာကိုပြစ်ထားလိုက်လို့ပြောလို့ရပါမလားပြည်သူရဲ့တပ်ဖွဲ့ကတာဝန်စီစီနဲ့လှုပ်ဆောင်ဖို့မသိဘူးလားအ
ဲ့ဒါကညွှန်ကြားစရာမလိုဘူးဗျာကောင်းတော်ညိတ်စိတ်တော်တိထွားလို့အလိုလိုတိနေတာပေါ့သူတို့ဘာပဲစစ်တပ်ကလူလားလဲဆိုဒီနိုင်ငံရေးရစစချီတာတွေ PDF တွေမိနေရှုပ်ပြော့လောက်တာတွေကချင်လိုဟာမျိုးတွေမှာပုံကျဲပြစ်ထားပြီးခိုင်မှာဆိုလဲဒီတိုင်းပဲအဲ့ဒီပုံမှာအာဝန်စိုက်နေပြီးတော့ရှိသမျှတက်တည်ရဲတွေအကုန်လုံးအင်အားတွေအဲ့ဒီမှာအကုန်သွားတဲ့အခါကျတော့ဒီမှာပြစ်ထားသလိုဖြစ်တဲ့အခါကျတော့ဘု து ကောမှာအရေးယူတာမရှိဘူးဗျာ
โอเค
အဲမင်းတို့ရှိတဲ့အနေမြေဒီမှာဒီလိုလေးဖြစ်တယ်မင်းတို့မှလည်းတာဝန်ရှိတယ်မင်းတို့ဒိုင်းနဲ့ပတ်သက်လို့အရေးယူမှုတစုံတရာလုံးဝမရှိဘူးကွာ
ဆိုတော့နောက်တစ်ခုကျွန်တော်ဒီခါမှာတစ်ဆက်တည်းမေးဖို့သတိရလာတာကတချို့ကထောက်ပြရတယ်ထောင်ကနေပြီးတော့နိုင်ငံရေးအကျဉ်းသားတွေကိုမလွတ်ဘူးလူချင်းကြံတာပဲဆိုပြီးတော့ဒီရာဇဝတ်သားတွေကိုလွတ်တယ်ဆိုပြီးတော့ပြောကြတယ်ဒါကိုလည်းပဲတချို့ကတမင်တကာနိုင်ငံရေးချက်လို့ထည့်ပြောကြတယ်ဒါကသာမန်လူတွေပြောတာဦးကြည်မင်းကဥပဒေပညာရှင်စိနေကြီးတူဦးအနေနဲ့ဘယ်လိုမြင်ပါလဲအဲ့ရာဇဝတ်သားတွေကိုလူကြီးချမ်းသာဝင်မှလွတ်တယ်ဆိုတဲ့ကိစ္စကိုကံကွယ်စရာရှိပါသလားလူမှုရေးအရာကျူးစွာသလားတခုခုမှတ်ချက်ပေးပါခင်ဗျာ
အတူကဒီလိုပြဟိုတလောတော့အင်တာဗျူးတစ်ခုမှာထောင်မူကြီးဥက္ကမောင်ကြီးကသူတရားလွတ်တော်ရှေ့နေတယ်ပေါ့လေကျွန်တော်လည်းကလူကြီးပြီးပါသူပြောတဲ့သဘောကတော့ဒီအကျဉ်းသားတွေကိုလွတ်တာတဲ့ဒီထောင်ဒီမှာတိတ်လူတွေများတဲ့ကောင်ကလို့လုံးစင်မယ်တဲ့နော်မူကြီးစေဝါမှုတွေတောင်းတအသေးပွဲမှုတွေဒါမလို့အဲ့လိုလွတ်တဲ့တည်းမှာစနစ်တကျလွတ်ရတယ်။သူတို့ထောင်ဘူးဝါကြီးကလည်းမလွတ်အောင်ထောင်ဘေးကနေပြီးတော့လွတ်ပြီးတော့ရင်သူတို့ကိုတောင်ချောင်းရာဆွေးတွေကိုလိုက်ပြီးတော့အဲ့သက်ဆိုင်ရဲစခန်းတွေကိုအကြောင်းတစ်ခါလေးကြားထားလိုက်ရတယ်။မင်းတို့ဟိုက်လူတွေလွတ်လိုက်ပြီးအဲ့လူတွေနဲ့ပတ်သက်လို့ဟလာတည်င်းကိုဘယ်လိုပို့ရမလဲဘယ်လိုစောင့်ကြည့်ရမလဲဆိုတဲ့ဥစ္စာတခါလဲပါတာ။အခုအဲ့ဒီလမ်းညွန်ချက်တွေမပါဘဲနဲ့ဘေးကနေလွတ်ပြီးတော့သွားတော့ပွားလို့လွတ်လိုက်တော့ရာဆွေးမှုတွေပိုများစီတယ်။တကယ်ကြတော့တို့တာလုံးလုံးကြီးကြတယ်တော်တော်လွှတ်ပုံလွှတ်နီးနဲ့နောက်ကလုံထုံလွှတ်နီးနေတယ်မလိုက်နာတာလိုက်နာအောင်မလုံထားအောင်အပြစ်ရှိတယ်လို့ဥက္ကမောင်မြန်တော့အဲ့လိုပြောတယ်တော်တော်ထောင်မူကြီးဘဝလာတော့ဒါတော့ကျွန်တော်တော်တော်လေးအဆောက်အအုံတော့ကျွန်တော်တို့တော့တမင်သက်သက်ကိုအစိုးရအစိုးပေါ်အောင်လုပ်တယ်တမင်သက်သက်လုပ်နေတယ်လို့ဆိုတဲ့အမြင်ကတော့နည်းနည်းယော့သွားတယ်တော်တော်သူပြောလိုက်တဲ့အခါကျတော့ဘာမှနောက်ွယ်ကလိုက်ရမယ် supporting ပေါ့မလုပ်ဘူးတဲ့ဆိုတဲ့အခါကျတော့အဲ့စဘမှုတွေဖြစ်စီရအားပေးလို့ဖြစ်သွားတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့နောက်တစ်ခုကလူရင်းမှာဆိုရပ်တဲ့ရာဇဝတ်ပြမှုတွေကျူးလွန်တဲ့ကိစ္စတွေပါတော့ကြီးကြတယ်လူတွေဟာအဲစီးပွားရေးအဖြစ်ငပြတ်လာတဲ့အတွက်ကြောင့်ခိုးဆိုးလူရတဲ့လူတွေလည်းများလာတယ်ဆိုတော့စီးပွားရေးကျဆင်းနေမှုလည်းပဲထောက်ပြကြတယ်ဆိုတော့အဲ့ကိစ္စကိုဘယ်လိုမြင်ပါလဲဟုတ်ပါသလားအဲ့ဒါက
လူရစီးပွားရေးပြတ်တယ်ဆိုရင်လည်းထိရောက်တဲ့အရေးအမှုရှိလို့ဘယ်လိုလုပ်ရလဲတော်ဆိုရင်ဗျာခင်ဗျာလိုက်ပြီးအလကားနေလူလိုက်တတ်ပါနော်အခုတော့နည်းနည်းတတ်စာတော့ပြုတ်ပြီပေါ့ဗျာဟောလို့ဆိုရင်ခိုးဆိုးနိုင်တည်နဲ့ခုနကလူသက်သမားမရင်းသမားတွေကိုကျိုးပေးတာမရှိဘူးဗျာအေးနောက်ပိုင်းကစားပြီးတော့နော်အခုထိမရှိဘူးနိုင်ငံရေးသမားဥစားကျိုးပေးတာအဲ့တော့ခိုးဆိုးနိုင်တည်ကသိနေတယ်သူတို့မတတ်ဘူးစားသိပြီတော့ဒါလည်းကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပေါ့လူသက်မှုသုံးခါဖြစ်တာတင်းမြင့်ကခုပဲတော့မတင်မချင်းဒေဗင်ကျိုးဝင်းစားတတ်စီလို့ပြာရောအမင်းချပြီးတော့15မိနစ်အတွင်းမှာပဲသူကထုတ်လိုက်ခါသူ့အမေကစောင့်နေသူ့အမေပြောတယ်အမေကျွန်တော်မကြခင်ပြန်လာမှာပါသူပြောအဲ့လောက်အတင်ရဲတာပေါ့ဗျအခုလည်းတင်းမြင့်တော့ပိုပဲထောင်မင်းသားတွေပေါ့ဗျာကြီးလင်းတို့တွေထောင်မင်းသားတွေပေါ့ အဲ့လိုရှိတယ
်ဟုတ်ကဲ့အဲ့တော့အဲ့တော့တရားစီရင်ရေးရတော့ဒီကိစ္စကိုဘာမှတိတိယောက်အရေးမယူနိုင်ဘူးငါအဲ့လိုပြောရလောက်အောင်လောက်တော့မှရော်ရဲနေပြီလားအဲ့တော့
အဲ့လူတွေကခင်ဗျာထောင်ထဲမှာကိုတွင်ကျဲနေတာကျွန်တော်ကထောင်ထဲကထွက်လာတဲ့လူတွေကိုမေးကြည့်တဲ့အခါမှာသူတို့ကိုကြမ်းကြောက်နေရတယ်သူတို့ကအရင်ဩစာရှိပဲဆိုတော့ဗျာသူတို့ကအချိန်မီတက်ပြနေနေတယ်အဲ့လိုရှိတယ်အဲ့တော့ပြောချင်တာကတော့တရားစီရင်ကစစ်အုပ်ချုပ်ရေးအောက်ကိုရောက်တာဒီစစ်တပ်အောက်ရောက်တာတရားစီရင်အမိကံပဲရှိတာပဲနော်အဲ့ဒါမလို့မျောလင်းချက်မရှိဘူးဆိုတဲ့နေရာမှာအကြောင်းပဲပြောတာပေါ့အဲ့တော့နောက်တစ်ခုကအချုပ်ပြန်ပြောခင်ဗျာပြောတဲ့ဟာပြောမနေ့တနေ့မှာဘာဖြစ်သွားလဲဆိုတော့ပါစကောမှလူ6ယောက်ကတက်လာပလေကလုံကြီးတွေကောင်းမွန်ဝစ်စားထားပြီးတော့တက်လာပြီးတော့တယ်လီဖုန်းနဲ့ပတ်သက်တယ်ပြီးတော့တန်းလိုက်မှတ်တိုင်ပါရှင်းရဲစကားကိုမောင်းပါလို့ဘယ်သူမှမတောင်းဆိုကြဘူးကာလမားလည်းပဲသူမှတ်တိုင်ရက်ဆက်သွားရက်သွားတယ်ရဲစကားလည်းမောင်းအောင်လို့ကာလမားအဲ့တော့ပြောချင်တာပါစကောမှတက်ပြီးတော့ဝစ်ကောင်းစားလာတယ်ငါတိုက်တယ်ဆိုတာငါလိုတော့မဟုတ်ဘူးနောက်တစ်ချက်ကပါလဲဆိုတော့ငလာတောင်ကျွန်းမန္တလေးလမ်းတို့ဆီယာလီမြေကတက်သွားလာဆိုလို့ရှိအသေးစိတ်ထုတ်ပြရမယ်အခုအသေးစိတ်မထုတ်ပြဘူးအဲ့တော့ကဒီပပဲလန်းလိုဟာမျိုးအလား26လန်းလိုဟာမျိုးမှာအလားဝင်ပြီးလှုပ်ရွာတယ်အမတန်လူစီကားတဲ့နေရာတွေညာအဲဒါတွေကအဲထိထိရောက်ရောက်ပေါ့ဗျလင်းသာရှင်နေမောကဒီလှုပ်ပြရမယ်ဆိုလင်းသာမှာပေါ်ပြရမယ်ဖန်တာရအောင်မယ်အခု PDF တယောက်မိပြီဆိုလင်းသာရှင်နေမောပွဲအား MRDB တို့ပြောပါဒီလိုမှာထက်နောက်တော့အဲ့ဒီလူမျိုးတွေပတ်သက်လို့ဘာတည်းအဲအဲ့ဒီဟာကိုနှိုက်ကကိုရစုံမှုကိုဘာနှိမ်နေနေတယ်ထိရောက်စွာလှုပ်နေတယ်အများပြည်သူသိအောင်ကြောက်လန့်အောင်လုံးဝပြက်ကွက်နေတာသဘောယူမှဟုတ်ကဲ့လား
ဟုတ်ကဲ့
ဒါလည်းမြေကွန်းထုတ်เสียတော့ရှိတာပေါ့ဗျာ
ဟုတ်ကဲ့နိုင်ငံရေးနဲ့ဆက်ဆက်လာပါပြီဆိုတော့သူတို့က2023ဩဂုတ်လမှာရွေးကောက်ပွဲကျင်းပမယ်ဆိုတော့ရွေးကောက်ပွဲကျင်းပဖို့အတွက်ဒီရာဇဝတ်မှုတွေကင်းချင်းပြီးတော့မြို့ပြညီငို့ပြပြရေးအများပြည်သူညီငို့ပြပြမှုကတရားဥပဒေစိုးမိုးမှုကအဓိကမကြဘူးလားဆိုတော့သူတို့ဒီလိုလှုပ်စေခြင်းတဲ့သဘောထားရှိနေရင်သူတို့ရွေးကောက်ပွဲအတွက်ဒါနာမည်မပြတ်နိုင်ဘူးလားရွေးကောက်ပွဲဖြစ်လာမဲ့အခြေအနေကိုအနှံ့အသက်မဖြစ်နိုင်ဘူးလားဆိုတာလည်းပဲစဉ်းစားစရာဖြစ်နေတာပေါ့နော်သူတို့အဲ့ဒါကိုမတွေ့ဘူးလားရောရွေးကောက်ပွဲအတွက်ဒါအတားအဆီးပဲဆိုတာပေါ့
အာခမရပြည်တွင်းကိုလောက်ကတော့ဗျာပြင်းနေပြင်းနေရည်စရာပဲပြည်ပတော်မှာပဲကုလသမဂ္ဂကိုခမရလှန့်ကန့်ကွဲကုလသမဂ္ဂကိုတရားမဝင်ဘူးပြောလို့ပြောအေဇီယံကိုအော်မခန့်လို့အဲ့တော့ပြောချင်တာကတော့သူတို့လုံချင်တဲ့ဟာကိုစစ်တပ်ပြည်ပြီးပေါ့စစ်တိုက်သူတိုက်တာဒီတောင်ကုန်းကိုရအောင်သိမ်းမယ်ဆိုလို့ရှိရင်ခင်ဗျာဘာတွေဖြစ်သွားတယ်အဲ့တောင်ကုန်းရောက်ဝယ်အရေးကြီးတယ်ခင်ဗျာကျန်တဲ့လာမပြောနဲ့ဒါပဲဒီတောင်ကုန်းရဖို့အဲ့ဒီဟာတစ်ခုပဲသူတို့သိအဲ့ကြောင့်မလို့ခါရွေးကောက်ပွဲရတယ်မဖြစ်ဖြစ်အောင်လုပ်မှာဘလို့နည်းနဲ့ဖြစ်မလဲဆိုတာကိုခင်ဗျာကျွန်တော်ပြောပထမဆုံးတရက်ကိုလုပ်ရတဲ့မျိုးကြီးစီမှာလုပ်မယ်အင်အားပြည့်တယ်လုပ်မယ်မလုပ်တဲ့ကန့်လန့်ကန့်လန့်ကောင်းလို့ခေါ်မယ်တတ်ပြစ်မယ်အဲ့တော့တခါဒုတိယအရင်မှာအဲ့ဒီအင်အားစုတွေကိုတခါခေါ်သွားပြီးတော့ဒုတိယအရင်မှာလုပ်မယ်အဲ့ဒီမှာနေရီလောက်လုပ်လိုက်တဲ့ခါမှာဆိုးရွက်ွက်တယ်ဖြစ်တဲ့ဒီနယ်လုပ်ပြီးတော့အများအတိမပြပြမပြပြတရုတ်နဲ့ရုရှားနဲ့အာဆီယံနိုင်ငံတွေကတော့သူ့ပဲပါလဲလူကြီးတော့ပြမှာပဲကမ္ဘာကြီးမှာလည်းချုပ်ဒီမိုကရေစီဆိုတာရွေးကောက်ပွဲနဲ့လုပ်တယ်ဆိုရင်ပြီးရောဆိုတာရွေးကောက်ပွဲကဘလို့ရွေးကောက်ပွဲလဲဆိုတဲ့ဥစ္စာအဲ့လောက်ထိမလိုက်တော့ကန့်လန့်တိုက်မယ်လူကြီးကလည်းဟိုဘက်ကတော်စုကရှိတာဟုတ်ကဲ့သူတို့ကသူတို့မှာအင်အားနဲ့အားနဲ့အီရန်တို့ဗင်နီဇူလာတို့အဲ့တော့မလို့သူတို့ကရွေးကောက်ပွဲအတွက်ကတော့လုံးဝပူပန်းနေမှာမဟုတ်ဘူးဆိုတာဟုတ်ခင်ဗျာကျွန်တော်အတိအလင်းပြောတယ်ဗျာ
အဲ့တော့ဘယ်လောက်ထိအဆိုးဆုံးကိုမျှော်လင့်ရမလဲခင်ဗျာပြည်သူတွေအနေနဲ
့အဆိုးဆုံးကတော့လီဘီယာပဲကျွန်တော်တို့လီဘီယာဖြစ်မှာစီးရီးယားလွန်ဖြစ်ဘောက်စီးရီးယားကဘောက်အင်အားကြီးနိုင်ငံကြီးရဲ့တက်တရအိုက်ထဲဝင်နေတာကျွန်တော်တို့နိုင်ငံကတော့အဲ့လိုအင်အားကြီးနိုင်ငံတက်တရဝင်မနေတော့ကျွန်တော်ကဒုတိယလေပြားဖြစ်မှာ
ဟုတ်ကဲ့အဲ့ဒါအဆိုးဆုံး worst case scenario ပေါ့လေအကောင်းဆုံးလည်းမျှော်လင့်ကြည့်ပါဦးခင်ဗျာ the best case scenario ဘယ်လိုဖြစ်လာနိုင်လဲည
အကောင်းဆုံးမျှော်လင့်နိုင်တာတော့အနည်းဆုံးဖြစ်နေလို့ပြောရမှာတော့အာနာတယ်အဲ့ဒါကတော့လွမြောက်ရတဲ့တန်မြီတွေပြန်များဖြစ်လာပြီးတော့အဲ့ဒီ little တန်မြီတွေတိုးချဲ့သွားခြင်းအဖြစ်ကျွန်တော်တို့ကဒါအားလုံးကိုလွမြောက်သွားမှာသို့တော့အဲ့ဒါရဲ့ဖြစ်နိုင်ခြေရကိုင်းတော့တော့ကျွန်တော်လည်းမပြောတတ်ဘူးဗျာလွတ်မြောက်နေမြေတွေဖြစ်လာပြီးတော့ညို့မှုကအဓိကပဲအဲ့ဒါမှတော့တော်တော်ကြီးကိုပြောလင်းလို့လည်းရတယ်ကြာညောင်းနိုင်တာလည်းရှိတယ်ပေါ့ဒီအဲ့ဒီမှာတပါဒီဘက်ကထွက်လာမှရှိဘူ
းဦးကျော်စန္ဒာရဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုပြီးရဲ့နောက်မှာတော့အားကစားကဏ္ဍကိုတင်ဆက်မှာပါ 2022ကမ္ဘာဖလားအတွက်ကာတာနိုင်ငံကိုအင်ရှင်အဖြစ်ရွေးချယ်လိုက်တာဟာမှားယွင်းမှုဖြစ်တယ်လို့ကာတာကိုကမ္ဘာဖလားအင်ရှင်ရွေးချယ်တဲ့နေရာမှာအဓိကပါဝင်ခဲ့သူတဦးကပြောကြားလိုက်တဲ့သတင်းအပါအဝင်ဒီတပတ်အတွင်းအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြမှာပါရှင်
2022ကမ္ဘာဖလားဘောလုံးပွဲအတွက်ဘရာဇီးလ်သင်းကတော့လူစင်းထုတ်ပြန်လိုက်ပါပြီ။ဘရာဇီးလ်နီးပြတေတေကတင်းနာနေမှာထုတ်ပြန်လိုက်တဲ့26ယောက်ထဲမှာတော့ဘရာဇီးလ်ပြည်တွင်းမှာကစားနေတဲ့သူ3ယောက်သာပါဝင်ပြီးတော့22ယောက်ကဥရောပမှာကစားနေတဲ့သူတွေဖြစ်ပြီးတော့နောက်တစ်ယောက်ကတော့မက္ဆီကိုမှာကစားနေတဲ့ဒန်နီယယ်ဗတ်ဖြစ်ပါတယ်။အန
်တိုနီယူနိုက်တက်ဂါဘရီယယ်ဂျေဇုစ်အာဆနယ်
ယောဘာက22ယောက်ထဲမှာပရီးမီးယားလိဂ်က12ယောက်နဲ့အများဆုံးဖြစ်ပြီးတော့အဲ့ထဲမှာတော့ Everton တိုက်စင်မှု Richarlison, Arsenal တိုက်စင်မှု Jesus နဲ့ Martinelli တို့ပါပေမဲ့ Liverpool တိုက်စင်မှု Firmino မပါသလို Aston Villa မှာကစားနေတဲ့ Coutinho လည်းအယွေးမခံခဲ့ရပါဘူး။ Brazil သင်းဟာ Italy နိုင်ငံ Turin မြို့မှာ Roma 14ရက်နေ့ကစပြီးတော့9ရက်ကြာလေ့ကျင့်ပြီးတော့19ရက်နေ့မှာတော့ Qatar နိုင်ငံ Doha မြို့ကိုသွားမှာဖြစ်တယ်လို့သိရပါတယ်။ရဇိုဒင်ဟာအုပ်စုကြီးမှာဆွစ်ဇာလန်ကင်မရွန်ဆာဗီယာတို့နဲ့တအုပ်စုတွေကြာပြီးတော့ပွဲဥရက်ဖြစ်နေနိုမာ24ရက်နေ့မှာဆာဗီယာအသင်းနဲ့ကစားမှာဖြစ်ပါတယ်ခင်ဗျာအခုလိုကာတာကမ္ဘာဖလားဘောလုံးပွဲကျင်းပဖို့အတွက်တပတ်ကျော်ကျော်ပဲလိုတော့တဲ့အချိန်မှာကာတာနိုင်ငံကကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်တာဟာမှားတယ်မှားယွင်းတဲ့ရွေးချယ်မှုဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဆက်ဘလက်တာကဆွစ်ဇာလန်ကသတင်းစာတစ်စောင်ကိုပြောလိုက်ပါတယ်။ဒါပြင်ကာတာနိုင်ငံဟာကမ္ဘာဖလားပြိုင်ပွဲကျင်းပဖို့အတွက်အရန်ကိုသေးလွန်းတယ်လို့လည်းသူကပြောပါတယ်။ကာတာနိုင်ငံကိုအင်ရှင်ဖြစ်ရွေးချယ်ခဲ့တုန်းကတော့ဆက်ဘလက်တာဟာ FIFA ဥက္ကဋ္ဌဖြစ်ပြီးတော့အဲ့ဒီအချိန်တုန်းကတော့2018နဲ့2020ကမ္ဘာဖလားတွေကိုရုရှားနဲ့ကာတာနိုင်ငံတွေကိုအသီးသီးရွေးချယ်ခဲ့လို့အကြီးအကျယ်ဝေဖန်ခံခဲ့ရတာပါ။နောက်ပိုင်းမှာတော့ဆက်ဘလက်တာနဲ့ FIFA တာဝန်ရှိသူအတော်များများဟာအရီလိုက်စားမှုအရှုပ်တော်ပုံတွေကြောင့်အေးအေးယူခံခဲ့ရပါတယ်။ကာတာနိုင်ငံကိုကမ္ဘာဖလားအင်ရှင်ဖြစ်ရွေးချယ်တာဟာမှားတယ်ဆိုရင်တော့ဒီအမားကအဲ့ဒီအချိန်က FIFA ဥက္ကဋ္ဌလုပ်ခဲ့တဲ့ Mr. Blatter နဲ့ FIFA အလုံးမှုဆောင်အဖွဲ့မှာပဲတာဝန်ရှိတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ ။ဥရောပ Champions League ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေကိုတော့တနင်္လာနေ့ကမဲနိုင်ခဲ့ကြပါတယ်။ဆွစ်ဇာလန်နိုင်ငံနီယိုမြို့မှာတနင်္လာနေ့ကမဲနိုင်ခဲ့ကြတာမှာမနစ်ကဖိုင်နယ်မှာတွေ့ခဲ့ကြတဲ့ချန်ပီယံရီယယ်မက်ဒရစ်နဲ့လီဗာပူးတို့တွေ့ကြမှာဖြစ်ပြီးတော့ဂျမန်ချန်ပီယံဘိုင်မျူနစ်ကတော့မက်ဆီတို့ရဲ့ PSG နဲ့တွေ့မှာဖြစ်တဲ့အတွက်စောစောစီးစီးပဲအသင်းကြီးတချို့ထိတ်တိုက်တွေ့ခဲ့ကြပါတယ်။ကျန်တဲ့ပွဲတွေမှာတော့ AC Milan နဲ့ Spurs, Dortmund နဲ့ Chelsea, Inter Milan နဲ့ Porto, Man City နဲ့ RB Leipzig, Bruges နဲ့ Benfica, Napoli နဲ့ Eintracht Frankfurt တို့တွေ့ကြမှာဖြစ်ပါတယ်။Real Madrid အသင်းနဲ့တွေ့မဲ့အပေါ်မှာလေဦးတိုက်စစ်မှုဟောင်း Ian Rush ကတော
့ Yeah I think this game's over two legs it's two fantastic teams unfortunately one great team is
ဒီပွဲကနှစ်ကြော့ကစားရမှာဖြစ်ပြီးနှစ်သင်းစလုံးကလည်းတကယ်ကောင်းတဲ့အသင်းတွေပါဒါပေမဲ့လည်းဒီကနေတသင်းပဲနောက်တစ်ဆင့်တက်ရမှာပါဆိုတော့ကျွန်တော်တို့အနေနဲ့ဒီပွဲကစားဖို့စောင့်မျှော်နေပြီးမနစ်ကဖိုင်နယ်မှာရှုံးထားတဲ့ရှုံးကြွေးကိုပြန်ဆက်နိုင်မယ်လို့မျှော်လင့်ပါတယ်
FC Champions League မှာအသင်းကြီးတချို့ထိတ်တိုက်တွေ့ကြသလိုပဲ Europa League Playoff ပွဲစဉ်မှာတော့ Manchester United နဲ့ Barcelona တို့တွေ့ကြမှာဖြစ်ပါတယ
် Manchester United
တွေ့မဲ့ပုံမှာ Barcelona နီးပြ Xavi ပြောတာကတော
့ El sorteo ens ha deparat el rival més difícil de nou y ve no sé si din
အခက်ခဲဆုံးပြိုင်ဘက်ကိုကျွန်တော်တို့ရလိုက်တာပါကျွန်တော်တို့ကံကောင်းသလားကံမကောင်းတာလားတော့ကျွန်တော်မသိပါဘူးဒါပေမဲ့ဆောင်ရွက်ပုံမှာတော့သူတို့ကအခက်ခဲဆုံးပြိုင်ဘက်ပါEric Ten Hag ရောက်ပြီးနောက်ပိုင်းသူတို့အတော်လေးကောင်းလာသလိုသူတို့မှာကစားသမားကောင်းတွေလည်းအများကြီးရှိပါတယ်အခုလောလောဆယ်မှာတော့သူတို့ကကောင်းနေတော့ဒါကကျွန်တော်တို့အတွက်တော့မဲနိုင်ပြီးကြတဲ့အထက်မှာအခက်အခဲဆုံးပြိုင်ဘက်ကိုရလိုက်တာပ
ါ Champions League ရှုံးထွက်ပွဲစဉ်ပထမအကြော်ကတော့ဒါမဲ့ February 14 15 21နဲ့22ရက်နေ့တွေမှာကစားသွားမှာဖြစ်ပြီးတော့ဒုတိယအကြော်ပွဲစဉ်တွေကိုတော့ March 9ရက်8ရက်နဲ့14ရက်15ရက်နေ့တွေမှာကစားကြမှာဖြစ်ပါတယ်ခင်ဗျာပြင်းမှာတော့ဘာစလိုနာရဲ့နောက်တန်းလို့ဂျော်ရာ PK ဟာဘောလုံးကစားတာကနေအားယူလိုက်ပါပြီအသက်35နှစ်ရှိဖြစ်တဲ့ PK ဟာကာတာကမ္ဘာဖလားပွဲအတွက်လာလီဂါပွဲစဉ်တွေရနာထားတဲ့အချိန်မှာဘောလုံးကစားတာကနေအားယူတော့မယ်လို့ပြီးခဲ့တဲ့ဂျာတာရီနီကကြေညာလိုက်တာပါတကယ်တော့ PK ဟာဘာစလိုနာနဲ့စာချုပ်သက်တမ်းတစ်နှစ်ခွဲကြာနေသေးပေမဲ့လည်းဘာစလိုနာအသင်းရဲ့မန်နာရေးအခြေအနေကြောင့် သူ့ကိုလာစားပေးဖို့အခက်အခဲတွေရှိနေတဲ့အတွက် PK ကဒါကိုကူညီတဲ့အနေနဲ့အနားယူဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကနူးခတ်မှာကစားတဲ့ El Maria နဲ့ပွဲမှာတော့ PK ဟာသူ့ရဲ့နောက်ဆုံးပွဲကိုကစားပြီးတော့ Barcelona ပရိသတ်တွေကိုနှုတ်ဆက်ခဲ့ပါတယ် Barcelona ကစားသမားတွေကသူ့ရဲ့ကျောနံပါတ်3နဲ့နာမည်ပါတဲ့အင်ဂျီကိုဝတ်ပြီးဂုဏ်ပြုခဲ့သလိုပရိသတ်တွေကလည်းခွင်းလုံးပြစ်လာပြီးတော့သူ့ကိုဂုဏ်ပြုနှုတ်ဆက်ခဲ့ကြပါတယ်ပီကေကတော့သူ့အနေနဲ့ဘာစလိုနာကိုချစ်ပြီးတော့ဒီချိန်ကသူ့အတွက်အားယူဖို့အသင့်တော်ဆုံးအချိန်ဖြစ်တယ်ဆိုပြီးပြောပါတယ်။ပီကေဟာဘာစလိုနာနဲ့အတူ14နှစ်ကြာကစားခဲ့ပြီးတော့လာလီဂါ8ချိန်၊စပိန်ရှုံးထွက်ဘလာ9ချိန်၊စပိန်စူပါဘလာ6ချိန်၊ချန်ပီယံစ်လိဂ်3ချိန်၊ FIFA ကမ္ဘာကလပ်ချန်ပီယံဘလာ3ချိန်၊ဥရောပဘလာ3ချိန်ပါဝင်စူဖလာပေါင်း30ရပြီးတော့ဘာစလိုနာအသင်းရဲ့သမိုင်းမှာစူဖလာတတိယအများဆုံးရတဲ့ကစားသမားဖြစ်ပါတယ်။ဘာစလိုနာအသင်းအတွက်တော့53ဂိုးသွင်းပေးခဲ့ပြီးတော့စုစုပေါင်း616ပွဲနဲ့ပြစ်စမအမြောက်ပွဲအများဆုံးကစားတဲ့ကစားသမားလည်းဖြစ်ပါတယ်။ဘာစလိုနာနီးပြဟောင်းလည်းဖြစ်တဲ့ Flashy Man City နီးပြ Guardiola ကတော့ PK နဲ့ပတ်သက်ပြီ
း when everything with Barcelona Spanish national team and yeah the time arrived for everyone
သူဟာဘာစီလိုနာနဲ့ Spain အသင်းတွေနဲ့အတူစူပလာအလုံးကိုရခဲ့ပြီးတကယ်တော်တဲ့ကစားသမားပါကျွန်တော်အနေနဲ့ကတော့ဘာစီလိုနာမှာ၄နှစ်ကြာသူ့ရဲ့နှီးပြလုပ်ခဲ့ရတဲ့အတွက်ဂုဏ်ယူပါတယ
်
။ဒါပြင်ဘာစီလိုနာရဲ့ပြိုင်ဘက်ရီယယ်မက်ဒရစ်နှီးပြအန်တလော့တီကလည်း PK နဲ့ပတ်သက်ပြီးတော့အခုလိုချီးကျူးဂုဏ်ပြုစကားပြောဆိုခဲ့ပါတယ်
။ PK mi opinión personal ha sido uno de los centrales más fuerte que ha tenido esta época.
ကျွန်တော်အမြင်မှာတော့ PK ဟာဒီဘက်ကမှအမာကျော်ဆုံးနောက်တန်းအလယ်လူတွေကတယောက်ပါ။သူကတော်တယ်လို့စနစ်လည်းကြပါတယ်။သူအနာယူဖို့ကိစ္စကိုအခြားလူတယောက်ထက်သူကိုယ်တိုင်ဆုံးဖြတ်လိုက်တာကောင်းပါတယ်။ရှေ့လျှောက်အကောင်းဆုံးတွေ့ကြုံရပါစေလို့ဆုတောင်းပေးပါတယ
်။အငွေကြီးအခက်ခဲကြောင့် PK ကိုအနာယူဖို့ဖီအားပေးတာတွေရှိတယ်လို့လည်းဖော်ပြနေကြပါတယ်ခင်ဗျာ။အမေရိကန်ကမေဂျာလိဂ်ဖလားဘောလုံးပွဲတွေဘက်မှာတော့ LAFC အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။နောက်ဆုံးဖိုင်နယ်ကိုစနေနေ့ကကစားကြတာမှာ LAFC အသင်းက Philadelphia Union အသင်းကိုပယ်နယ်တီနဲ့နိုင်သွားခဲ့တာပါ။ပုံမှန်ပွဲချိန်တွင်တစ်ဖက်2ဂိုးစီတည်ရဖြစ်လို့ချိန်ဘူကန္နာမှာလည်း2ဂိုးစီထပ်သွင်းပြီး3ဂိုးစီတည်ရဖြစ်နေတာကြောင့်ပယ်နယ်တီကန်ကြတာမှာ LAFC အသင်းက3ဂိုးကိုမရှိနဲ့နိုင်ပြီးတော့ MLS Champion ဖြစ်သွားခဲ့တာပါ။ဒါဟာ LAFC အသင်းအတွက်တော့ MLS ဖလားကိုပထမဆုံးအချိန်ရတာလည်းဖြစ်ပါတယ်။အနည်းငယ်နေကတော့ LAFC အသင်းဟာ LA မြို့မှာလှည့်ပြီးတော့ပြည်သက်တွေလည်းထောင်နဲ့ချီပြီးတော့အောင်ပွဲခံခဲ့ကြပါတယ်ခင်ဗျာ
။ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင်အခုတော့သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါ။
နိုဝင်ဘာလ10ရက်အင်္ဂါနေ့ကကျင်းပတဲ့အမေရိကန်သမ္မတတက်တမ်းဝယ်ရွေးကောက်ပွဲကနေဦးရလဒ်ဒီမှာ Republican Party ကအောက်လွှတ်တော်မှာထိတ်ချုပ်နိုင်မှုညွှန်လင်းရပြီးအထက်လွှတ်တော်ရလာမှာတော့အခုချိန်ထိတဲတဲကောက်ကွဲမသိရသေးပါဘူးခင်ဗျာမြန်မာ၏အာဆီယံဘုံသဘောတူညီချက်အကောင့်ထံဖော်ရေးနှောင့်နှေးနေတဲ့အချိန်မှာပဲအာဆီယံထိပ်သီးခေါင်းဆောင်များအစည်းအဝေးကိုအခုကြာတာပတိနေ့ကမ္ဘောဒီးယားနိုင်ငံမှာကျင်းပဖို့ရှိပါတယ်အာဆီယံအဖွဲ့ဝင်မြန်မာနိုင်ငံကိုနိုင်ငံရေးကိုစားပြုပြီးတက်ရောက်ခွင့်မပေးတဲ့အတွက်မြန်မာစစ်ကောင်စီကတော့ဒီထိပ်သီးအစည်းအဝေးကိုကိုစားပြုတက်ရောက်ခွင့်မရပါဘူးခင်ဗျာကမ္ဘောဒီးယားနိုင်ငံဖနွန်ပင်မြို့မှာနိုဝင်ဘာလ10ရက်နေ့ကနေ17ရက်နေ့ထိကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးမှာကိုကင်ထွေဖြည့်ရှင်းရမယ့်ပြဿနာတွေတဲ့မြန်မာနိုင်ငံအရေးလက်ပါဝင်လိမ့်မယ်လို့ဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာကဒီကနေ့နိုဝင်ဘာလ9ရက်နေ့မှာပြောပါတယ်။ကာယောဂအရေးရုရှားယူကရိန်းအရေးတောင်တရုတ်ပင်လယ်အတွင်းဖြစ်ပေါ်တိုးတက်မှုတွေအပြင်မြန်မာနိုင်ငံအရေးစတဲ့ကိစ္စတွေကိုဒီထိပ်သီးဆွေးနွေးဘက်မှဆွေးနွေးဖြေရှာသွားမယ်လို့ဒီအစည်းအဝေးကျင်းပမယ်ကမ္ဘောဒီးယားနိုင်ငံကိုမထွက်ခွာခင်သမ္မတမာကော့စ်ဂျူနီယာကပြောကြားလိုက်တာပါ။မြန်မာစစ်တပ်ကလက်နက်ပစ္စည်းဝယ်ယူရာမှာပါဝင်ပတ်သက်နေတဲ့ Sky Aviator Company နဲ့ဒီ company ပိုင်ဆိုင်သူလည်းဖြစ် director လည်းဖြစ်သူအသက်40အရွယ်ဦးကျော်မင်းဦးတို့ကိုအမေရိကန်ပြည်ထောင်စုရဲ့အရေးယူဌာနကထည့်ဆင်းနေထည့်သွင်းလိုက်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဗုဒ္ဓဘူးညချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်ဆူမွန်ပါရှင်အတံပန်းအင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ PJ Elliot ပါရှင်VOA American အတန်ကမြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့ကျမတို့ရဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ရွှင်လန်းချမ်းမြေ့ကြပါစေရှင်။ဘေးအန္တရာယ်အသွေးအသွေးကနေလည်းကင်းဝေးကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.